Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2022ခုနှစ် February 9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925-30မိနစ်နဲ့လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုနောက်ထပ်9နှစ်တက်တန်အတွဲပြည်ထောင်စုလွှတ်တော်ကတာဝန်ပေးရတဲ့ဥပဒေကိုပြဋ္ဌာန်းလိုက်တဲ့အကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ်
။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကိုနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပြည်ထောင်စုလွှတ်တော်ကတာဝန်ပေးအပ်လိုက်ပြီ။
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဝင်ဦးလွင်ကိုကိုလက်ကကြေညာချက်ကိုဖတ်သွားခဲ့တာပါ။တချိန်တည်းမှာပဲနိုင်ငံတဝန်းမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒပြပွဲတွေဟာလည်းအရှိန်မြင့်လာနေပါတယ်။ဆန္ဒပြပွဲတွေကိုအာဏာပိုင်တွေကအင်အားသုံးနှိမ်နင်းတာဖမ်းဆီးတာတွေလည်းရှိလာပါတယ်။ဒီလိုဆန္ဒပြပွဲတွေမြန်မာနိုင်ငံအနှံ့မှာဆက်ပြီးတော့ဖြစ်ပွားနေတာမှာတိုင်းရင်းသားဒေသတွေမှာလည်းဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်။ဒီလိုမြန်မာနိုင်ငံတွင်ကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့စစ်တိုက်တင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိုက်တန်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံတဝန်းကအဓိကမြို့ကြီးတိုင်းလူလူမှာဆေးရနာသိမ်းမှုကိုစတင်ကောက်ကွက်ပွဲတွေဒီကနေ့ဆက်ဖြစ်ခဲ့ပြီးလူသိမ်းပေါင်းများစွာပါဝင်ခဲ့ကြပါတယ်။လူ9ဦးထက်ပိုပြီးမစုဝေးဘူးနဲ့ညာ7နာရီကနေမနက်4နာရီအထိအပြင်းမထွက်ဖို့ပုံမှန်တက်လေးလေးထုတ်ပြီးတားမြစ်ထားတဲ့ကြားပါပဲအခုလိုလူပေါင်းများစွာဆန္ဒပြကောက်ကွက်ကြတာပါမနေ့ကအထိအင်အားသုံးဖြုတ်ခွဲတာမလို့ပဲပိတ်ဆို့တားဆီးပြီးတော့စောင့်ကြည့်ခဲ့တဲ့ရဲတပ်ဖွဲ့ဟာဒီကနေ့မှာတော့နေရာအတော်များများမှာအင်အားသုံးဖြုတ်ခွဲခဲ့ပါတယ်အပြင်းထန်ဆုံးဖြစ်ခဲ့တယ်လို့ဆိုရမှာကတော့အစိုးရရုံးဆက်ရာနေပြည်တော်မှာပါဆန္ဒပြသူတွေကိုနေပြည်တော်ရဲတပ်ဖွဲ့ကအရင်ဆုံးအားပြင်းလာတဲ့ရည်အားနဲ့ထိုးခွဲခဲ့ပြီးနောက်ပိုင်းမှာတော့တနတ်နဲ့ပါပြစ်ခတ်ခဲ့ပါတယ်ဒီကံမှုကြောင့်အမျိုးသမီးတူဦးကောင်းမှထိမှန်ပြီးတော့အသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေမှာရှိပြီးအမျိုးသားကတော့ရင်ဘတ်ကိုထုတ်ချင်းပေါက်ထိမှန်သွားတယ်လို့သူတို့ကိုကူးစက်ပေးနေတဲ့ဆရာဝန်က VOE ကိုပြောပါတယ်။ဒါ့အပြင်ဒဏ်ရာရသူနောက်ထပ်အယောက်20ထက်မနည်းရှိတယ်လို့လည်းဆရာဝန်ကပြောပါတယ်။ဒီကံမှုမှာရဘာကြီးစံကိုအသုံးပြုလာကြီးအစ်စ်ကိုသုံးတာလားဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။မန္တလေးကဆန္ဒပြပွဲတနေရာမှာလေထီးတွေနဲ့ကားပြီးစူဝေးထိုင်ပြီးတော့ဆန္ဒပြနေသူတွေကိုရဲတပ်ဖွဲ့ကနေပြည်တော်မှာလိုပဲရေအားနဲ့ထိုးခွဲပြီးတဲ့နောက်အတင်းဝင်ရောက်ရိုက်နဲ့ဖြိုခွဲခဲ့ပါတယ်။ဆန္ဒပြသူတို့ကိုဖမ်းဆီးသွားတာတွေ့ရတယ်။ရဲတပ်ဖွဲ့ဝင်တို့ဒဏ်ရာရတာကိုလည်းတွေ့ရပါတယ်။ဆန္ဒပြသူတွေပြိုကွဲသွားပြီးတဲ့နောက်မှာအင်အားပြန်စုပြီးရေဘူးတွေတစ်သားအပိုင်းအစတွေစသည်အပြင်လမ်းပေါ်မှာတွေ့ရမြအရာတွေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြန်ပြီးခုခံတိုက်ခိုက်တာကိုတိုင်ရိုက်လွှင့်ခဲ့တဲ့ Facebook ဗီဒီယိုထဲမှာတွေ့ရပြီးရေအမြောက်ကားကြီးတွေအပါအဝင်ရဲကားတွေအခင်းဖြစ်နေရာကနေထွက်သွားကြပြီးတော့ဆန္ဒပြသူတချို့ကရဲတပ်ဖွဲ့ကိုကူညီဖြည့်ဆင်းပေးခဲ့တာလည်းတွေ့ရပါတယ်။ဆန္ဒပြသူအကြီးအကဲအများဆုံးပါဝင်ခဲ့တဲ့ရန်ကုန်တိုင်းအတွင်းနေရာအသီးသီးကဆန္ဒပြပွဲတွေကိုတော့အင်အားသုံးနှိမ်နှင်းဖြူခွဲတဲ့တရင်မျိုးအခုဒီတရင်ရေးချိန်ထိမရခဲ့ပါဘူး။ရန်ကုန်တက္ကသိုလ်အနီးလှဲတန်းမှာတော့ရဲတပ်ဖွဲ့အင်အားအလုံးအရင်းနဲ့ပိတ်ဆို့တားဆီးထားတဲ့အပြင်စစ်တပ်ကိုပါချထားတာတွေ့ရပါတယ်။အရိကဆန္ဒပြသူတွေညနေ9နာရီပတ်ဝန်းကျင်မှာလူစုခွဲခဲ့ကြပါတယ်။ဗကုမျိုးကတော့ဆန္ဒပြသူတွေကဤသူရဲလူကြီးကျော်အော်ဟစ်အားပေးနေတဲ့ကြားမှာပဲရဲတပ်ဖွဲ့ကရီအားနဲ့ထိုးခွင်းဖြိုခွဲပေမဲ့လည်းဆန္ဒပြသူတွေရုပ်တရက်ပြိုထွက်မသွားတဲ့အတွက်ရှေ့ကိုတင်းရွေ့ရွေ့တူလာတာကြောင့်ရဲတပ်ဖွဲ့ကနောက်ဆုတ်ပေးရတဲ့မြင်ကွင်းတစ်ခုကိုတွေ့ရပါတယ်။ပသိမ်မျိုးမှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအစောပိုင်းမှာပိတ်ဆို့ဓာစီခဲ့တယ်နဲ့နောက်ပိုင်းမှာတော့အဓာစီတွေကိုဖယ်ရှားပေးခဲ့ပါတယ်။ဆန္ဒပြသူတွေကရဲတပ်ဖွဲ့ဝင်တွေကိုလက်ဆွဲနှုတ်ဆက်ကြတယ်လို့ပြည်သူရဲဆိုပြီးတော့လဲကြေးကြော်အော်ဟစ်အားပေးခဲ့ကြပါတယ်။ရန်ကုန်တိုင်းဒေသကြီးအပါအဝင်ပြည်နယ်နဲ့ဒိုင်းဒေသကြီးတွေကမြို့ကြီးတွေမှာလူ9ဦးဒါမှမဟုတ်9ဦးထက်ပိုပြီးမစုဝေးဘူးနဲ့ညာ7နာရီကနေမနက်4နာရီအထိအပြင်းမပြတ်ဖို့တားမြစ်တဲ့ပုံမှန်တစ်လေးလေးထုတ်ပြန်ထားပါတယ်။ဒီတားမြစ်မိတ်မလိုက်နာသူကိုထောင်ဒဏ်6လဒါမှမဟုတ်ငွေဒဏ်ချမှတ်နိုင်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုနောက်ထပ်9နှစ်တက်တန်းအတွဲပြည်ထောင်စုလွှတ်တော်ကတာဝန်ပေးရတဲ့ဥပဒေကိုပြဋ္ဌာန်းလိုက်တဲ့အကြောင်းပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ်
2020ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွင်ပြည်သူများယုံကြည်အားကိုးမှုဖြင့်တခဲနဲ့ထောက်ခံမှုရရှိခဲ့ပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကိုနိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပြည်အောင်စုလွှတ်တော်က တာဝန်ပေးအပ်လိုက်ပြီ
နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေ2021ပြည်တော်စုလွတ်တော်ဥပဒေအမှတ်1အဖြစ်ပြဋ္ဌာန်းတဲ့ဒီဥပဒေကိုရန်ကုန်တိုင်းဒေသကြီးတန်လင်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ပြည်တော်စုလွတ်တော်ကိုယ်စားပြုကော်မတီဝင်ဦးလွင်ကိုကိုလက်က CRPH ရဲ့ Facebook စာမျက်နှာမှာတင်ထားတဲ့ကြေညာချက်ဗီဒီယိုထဲမှာဖတ်ပြသွားတာပါဒီဥပဒေဟာအီဘီလာတရက်နေ့မှာစတင်အာဏာတည်မှဖြစ်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ရဲ့ယာရုသက်တမ်းဟာအဲ့ဒီနေ့ကနေနောက်9နှစ်အထိဖြစ်တယ်လို့ဥပဒေထဲမှာဖော်ပြထားပါတယ်ဥပဒေကိုတော့သမရဦးဝင်းမြင့်ကလက်မှတ်ရေးထိုးထုတ်ပြန်တယ်လို့လည်းပါရှိပါတယ်ဖေဖော်ဝါရီလနေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဖေဖော်ဝါရီလ5ရက်နေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွှတ်တော်ကိုယ်စားလှယ်300နီးပါးအွန်လိုင်းကနေဆွေးနွေးပြီးပြည်တော်စုလွှတ်တော်ကိုစားပြုကော်မတီကိုဖွဲ့စည်းထားတာပါဒီကော်မတီအနေနဲ့တန်တမန်နီလန်အရတခြားလွှတ်တော်ခေါ်ယူရေးလုပ်ငန်းစဉ်အရလိုအပ်ရင်အစိုးရဖွဲ့တဲ့အထိစောင့်ရွက်သွားဖို့ရှိတယ်လို့ဦးလင်ကိုလက်က VOE ကိုပြောထားပါတယ်လူမျိုးရေးတပ်ဖွဲ့တွေအနေနဲ့ဆန္ဒပြသူတွေအပေါ်မမျှတတဲ့အင်အားအသုံးပြုတာကိုလက်မခံနိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးမစ္စတာအိုလာအမ်ဂရန်ကပြောပါရယ်ငင်းချစွာစူဝေးခွင့်နဲ့လူလက်စွာဖော်ထုတ်ခွင့်တွေအပါအဝင်အခြေခံလူလက်ခွင့်တွေနဲ့လူအခွင့်အရေးတွေကိုလေးစားဖို့လေဒီကနေ့ညနေပိုင်းထုတ်ပြန်ချက်တစ်ခုမှာတောင်းဆိုထားတာပါဆန္ဒပြသူတွေကိုလူညွန့်ရေးတပ်ဖွဲ့တွေကအင်အားသုံးတုံ့ပြန်ခဲ့တယ်ဆိုတဲ့သတင်းတွေပေါ်မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကလွန်စာစိုးရိမ်မိတယ်လို့ဖော်ပြထားတဲ့ထုတ်ပြန်ချက်ထဲမှာဌာနညှိနှိုင်းရေးမှူးကအဲ့လိုပြောထားတာပါစစ်ဘက်ခေါင်းဆောင်တွေအနေနဲ့မြန်မာလူမျိုးရဲ့စံနာသဘောထားကိုလေးစားဖို့နဲ့ဒီမိုကရေစီစံနှုန်းတွေကိုလေးစားလိုက်နာဖို့မတူကွဲပြောင်းမှုတွေကိုငြိမ်းချမ်းစွာအပြင်းအထန်ဆွေးနွေးညှိနှိုင်းတဲ့နည်းလမ်းနဲ့အပြေရှားဖို့ကုလသမဂ္ဂဒွေးမှုချုပ်ကတိုက်တွန်းထားတာကိုလည်းမစ္စတာအမ်ဂရန်ကထပ်ပြီးပြောထားပါဗျ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့အင်္ဂါနေ့ကတယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြတာမှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီကိုကာကွယ်သွားရေးအနီးကပ်လက်တွဲလှုပ်ဆောင်သွားဖို့သဘောတူခဲ့ကြတယ်လို့သမရအင်ဗီဒိုထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးချိန်ကတည်းကအမေရိကန်ပြည်ထောင်စုဟာမြန်မာအရေးကိုတောက်လျှောက်လို့ပြောဆိုလာပြီးသမရဘိုင်ဒန်ကိုယ်တိုင်ကနာမည်နဲ့တကွထုတ်ဖော်ပြောဆိုတာကိုကပဲနှစ်ချိန်ထက်မနည်းရှိနေပါပြီ။နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းဖမ်းဆီးထားတဲ့ခေါင်းဆောင်တွေအားလုံးကိုပြန်လွှတ်ပေးဖို့လူထုရဲ့ရွေးကောက်ပွဲဆန္ဒကိုလေးစားလိုက်နာဖို့စစ်တပ်အနေနဲ့အခုလှုပ်ဆောင်ချက်တွေကိုချက်ချင်းပယ်ဖျက်ဖို့တောင်းဆိုခဲ့ပါတယ်။အဲဒီနောက်ဖေဖော်ဝါရီလ2ရက်နေ့မှာတော့သမရဘိုင်ဒန်ကနိုင်ငံခြားရေးမူဝါဒဆိုင်ရာပထမဆုံးပြောတဲ့မင်းငွန်းထဲမှာမြန်မာအရေးကိုအထူးတလဲထည့်သွင်းပြောဆိုခဲ့ပါတယ်မြန်မာစစ်တပ်အနေနဲ့အာဏာသိမ်းထားတာကိုချက်ချင်းဆွန့်လွတ်ဖို့ဖမ်းဆီးထားတဲ့တက်ကြွလူစားသူတွေနဲ့တာဝန်ရှိသူတွေကိုလွှတ်ပေးဖို့စစ်တော်ရေးပိုင်းကန့်သတ်ချက်တွေအားလုံးရုပ်သိမ်းဖို့နဲ့အရသားတွေအပေါ်အကြမ်းဖက်တာတွေမလုပ်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တသန်တဲ့နဲ့ညီညွတ်စွာပူးပေါင်းဖိအားပေးတဲ့လို့သမရဘိုင်ဒန်ကသူ့မင်းငွန်းထဲမှာထည့်ပြောသွားပါတယ်
ဒီရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလန်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါရယ်။နယူးဇီလန်အစိုးရနဲ့မြန်မာနိုင်ငံကြားရှိထားတဲ့အဆင်မြင့်နိုင်ငံရေးနဲ့စီးရဲအဆက်အသွယ်အားလုံးကိုရပ်ဆိုင်လိုက်တယ်လို့နယူးဇီလန်ဝန်ကြီးချုပ် Jacinda Ardern က February 9ရက်အင်္ဂါနေ့မှာကြေညာလိုက်ပါရယ်
။ New Zealand is suspending all high-level political and military contact with Myanmar.
မြန်မာနိုင်ငံနဲ့ရှိထားတဲ့အဆင်မြင့်နိုင်ငံရေးနဲ့စီးရေးဆက်သွယ်ဆောင်ရွက်မှုအားလုံးကိုနယူးဇီလန်နိုင်ငံကရပ်ဆိုင်လိုက်ပါပြီ။မြန်မာနိုင်ငံကိုပေးအပ်နေတဲ့နယူးဇီလန်နိုင်ငံရဲ့ထောက်ပံ့ကူညီရေးအစီအစဉ်ထဲမှာလည်းစစ်အစိုးရကိုအထောက်အကူဖြစ်စေတာဒါမှမဟုတ်စစ်အစိုးရအကျိုးအမြတ်ဖြစ်စေမယ့်အစီအစဉ်တွေလုံးဝမပါအောင်ဝန်ကြီးမတူတာကလည်းညွှန်ကြားထားပါပြီလို့ဝန်ကြီးချုပ်အာဒန်ကပြောဆိုထားတာပါ။မြန်မာစစ်ကောင်းဆောင်တွေကိုပြည်ဝင်ခွင့်တားမြစ်ဖို့ကိုလည်းသူ့အစိုးရအဖွဲ့ကသဘောတူထားကြောင်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်အာဒန်ကပြောဆိုခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးနှစ်နာမြတ်မဟုတာကလည်းစစ်တပ်ကဦးဆောင်တဲ့အစိုးရရဲ့တရားဝင်ဖြစ်မှုကိုအတိအမှန်မပြုတ်သလိုဖန်စီထိန်းထားသူအလုံးပြန်လွတ်ပေးပြီးတော့အယက်တာအစိုးရကိုအာဏာလွှဲပြောင်းပေးဖို့ကြေညာချက်တစ်ခုတရားထုတ်ပြန်ခဲ့ပါတယ်။ဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းပြီးတော့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုထိန်းနှိမ်ထားတာကြောင့်မြန်မာနိုင်ငံနေရအနှံ့ဆန္ဒပြဖို့တဲ့အကြီးအကျယ်ပေါ်ပေါက်နေရပါစစ်အုပ်ချုပ်ရေးကိုမလိုလားကြောင်းဆန္ဒထုတ်ဖော်နေကြတဲ့ Civil Disobedience လှုပ်ရှားမှုတွေထက်မှလည်းဈေးဝန်ထမ်းတွေကြောင်းဆက်ဆံမှုတွေအပြင်အစိုးရဝန်ထမ်းတွေပါပါဝင်လာနေတာလည်းဖြစ်ပါတယ် မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုအင်အားသုံးနေနေဖို့ဆိုပြီးဥပဒေနဲ့မညီတဲ့အထက်အမိန့်ကိုလိုက်နာခြင်းမပြုဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေမှတာဝန်ရှိတယ်လို့မြန်မာလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်တော့မ်အန်ဒရူးစ်ကပြောလိုက်ပါတယ်။အဲဒီလိုအမိန့်ပေးလာသူအကောင့်ထဲပေါ်ဆောင်ရွက်သူအားလုံးကိုလည်းလူသာတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုန ုံမရဘူးလို့လည်းဖော်ပြထားပါတယ်။မြန်မာစစ်ဘော်ချုပ်တွေရဲ့လုပ်ရဟာတိတ်ကိုဆိုးဝါးရည်တင်တယ်လို့မြန်မာနိုင်ငံထဲမှာတိုးတက်လာတဲ့အခြေခံအခွင့်အရေးတွေပြန်ပြီးတော့ဆိုးရုပ်သွားစေတယ်လို့လည်း VOA နဲ့လက်သလုံးတီးတက်မင်းမြန်ခတ်မှာ Mr. Andrews ကဝေဖန်ပြောဆိုထားတာပါ။မြန်မာပြည်တွင်းမှာရှိနေကြတဲ့ပြည်သူအလုံးအတွဲစိုးရင်ပူပန်ကြောင်းလဲအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူအခွင့်ရေးကောင်စီကလည်းမြန်မာအရေးနဲ့ပတ်သက်ပြီးတော့အထူးအစည်းအဝေးတရက်ကိုတောက်ကြနေမှာကျင်းပတော့မှာပါ။မြန်မာစစ်အာဏာသိမ်းခဲ့တဲ့အခြေအနေအရေးရနဲ့ပတ်သက်လို့အထူးအစည်းအဝေးတရက်ခွင့်ယူပေးဖို့ဗြိတိန်နဲ့ဥရောပသမဂ္ဂ EU ကဦးဆောင်တောင်းဆိုခဲ့တာပါ။အစည်းအဝေးကျင်းပဖို့လိုအပ်တဲ့အဖွဲ့ဝင်နိုင်ငံ၃ပုံ၃ပုံရဲ့ထောက်ခံမဲ့ရခဲ့တဲ့အတွက်လဲအခုလိုရှေ့ဆက်ဆောင်ရွက်နေတာဖြစ်ပါတယ်။ဒါဟာစစ်အာဏာသိမ်းတဲ့လူရက်ကိုပြင်းပြင်းထန်ထန်ရှုံချပြီးတော့မြန်မာပြည်သူပြည်သားတွေနဲ့အတူရပ်တည်နေပါတယ်ဆိုတာကိုပြသတဲ့လူရက်ဖြစ်ပါတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးအန်တိုနီယိုဂူတာရက်စ်ကလည်းစစ်အာဏာသိမ်းမှုဟာမြန်မာဒီမိုကရေစီရေးကိုပြင်းပြင်းထန်ထန်ထိခိုက်စေတယ်ဆိုပြီးတော့ပြစ်တင်ရှုံချခဲ့တယ်လို့ဖန်ဆီးထားသူအားလုံးပြန်လည်ပေးဖို့တောင်းဆိုထားတာပါ။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာစစ်တပ်ကဖမ်းဆီးထားသူတွေပြန်လွတ်ပေးဖို့ဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့အင်အားသုံးအကြမ်းဖက်တာတွေမလုပ်ဖို့အခြေခံအခွင့်အရေးနဲ့ဥပဒေစိုးမိုးရေးကိုလေးစားလိုက်နာဖို့ဆိုပြီးအဖွဲ့ဝင်15နိုင်ငံကတညီတညွတ်တဲ့ကြေညာချက်ထုတ်တောင်းဆိုထားကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာတရုတ်နိုင်ငံတပ်ခွဲကတခုကနေလွတ်လာတာဟုတ်ပုံမရပဲတရိတ်ဆန်ကနေလူကိုကူးလာတာဖြစ်ဖို့ပိုများတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။
The findings suggest that the laboratory incident hypothesis is extremely unlikely.
ကျွန်တော်တို့ရဲ့လေ့လာတွေ့ရှိချက်အရတက်ခွဲခန်းကနေပိုးလွတ်ထွက်လာတာဆိုပြီးယူဆနေကြတယ်လို့မျိုးဖြစ်နိုင်ချေတိတ်နေပါတယ်။နောက်ပြီးတော့အဲ့ဒီကနေလူတွေစီကူးရတယ်ဆိုတာမျိုးလည်းဟုတ်ပုံမရပါဘူး။ဒါကြောင့်ပိုးဖယ်ကနေစတင်ပေါ်ထွက်လာတယ်လဲဆိုတာနားလည်သဘောပေါက်အောင်ရှေ့ဆက်လေ့လာရအောင်မှာဖြစ်ပါတယ်လို့ WHO အဖွဲ့ကောင်ဆောင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။2019ခုနှစ်နောက်ပိုင်းကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံဝူဟန်မြို့ကိုသွားရောက်ပြီးတော့ပိုးစတင်ပေါ်ပေါက်ရာစီမံကုန်စုံစမ်းနေတဲ့ WHO အဖွဲ့ကောင်ဆောင်ပီတာဘန်အမ်ဘရက်ကခီးစဉ်အဆုံးသတ်တဲ့အင်္ဂါနေ့မှာအဲဒီလိုပြောဆိုခဲ့တာလည်းဖြစ်ပါတယ်။ဝူဟန်ရောဂါပိုးမှဗေဒဌာနကလည်းဗိုင်းရပ်စ်ပိုးနမူနာတွေကိုအကြီးအကျယ်စုဆောင်ခဲ့တာကြောင့်အဲဒီဓာတ်ခွဲခန်းကနေရောဂါပိုးလွတ်သွားတာဖြစ်နိုင်တယ်ဆိုတဲ့ဆွတ်ဆွဲပြောဆိုမှုတွေပေါ်ပေါက်ခဲ့တာပါ။တရုတ်နိုင်ငံကတော့အဲ့ဒီလိုဖြစ်နိုင်ခြင်းမရှိဘူးဆိုပြီးတော့အပြင်းအထန်ညှဉ်းဆန်းထားသလိုအခြားနေရာကနေပိုးပြန့်လာတာဖြစ်နိုင်တယ်ဆိုပြီးတော့ပြောဆိုနေတာပါလူသားရေစီပထမဆုံးဘလို့ပိုးကူးဆက်ခဲ့တယ်လဲဆိုတဲ့ဖြစ်နိုင်ခြင်းအမျိုးမျိုးကို WHO အဖွဲ့ကစဉ်းစားသုံးသပ်နေပါတယ်ကနဦးရှာဖွေတွေ့ရှိမှုအရဖြစ်နိုင်ခြင်းအများဆုံးကတော့ကြားခံမျိုးစိတ်တစ်ခုကနေတဆင့်လူသားရေစီပိုးကူးဆက်လာပုံရပြီးတော့အသေးစိတ်သုတေသနပြုလေ့လာရအောင်မယ်လို့လည်း WHO ကိုယ်စားလှယ်အဖွဲ့ကောင်ဆောင်ကပြောပါတယ်နိုင်ငံ10ခုကကျန်းမာရေးပညာရှင်10ဦးပါဝင်တဲ့ WHO အဖွဲ့ကဝူဟန်မြို့ကိုသွားရောက်လေ့လာစုံစမ်းခဲ့တာပါကိုရိုနာဗိုင်းရပ်စ်ပိုးဘယ်ကလာတယ်လဲဆိုတာမသိရသေးသလိုဒီပိုးကြောင့်ဖြစ်လာတဲ့ကမ္ဘာကာယရောဂါကလည်းအခုထိအဆုံးမသတ်နိုင်နေပါဘူးအမေရိကန် John Hopkins တက္ကသိုလ်စစ်တမ်းအရကမ္ဘာတဝန်ပိုးကူးခံရသူ106တန်းကျော်နဲ့တည်ဆုံးသူကလည်း2.3တန်းကျော်ရှိနေပြီဖြစ်ပါတယ
်အင်္ဂါနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျကျသိန်းနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါ။ VOA ကထုတ်လွှင့်ပေးနေတဲ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ website စာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့လက်တလုံးမြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုလက်မော်ထွက်ပြီးတော့ကံွယ်ဆန္ဒပြပွဲတွေပေါ်ပေါက်နေတာဟာ၄ရက်မြောက်နေ့မှာတော့အာဏာပိုင်တွေကအင်အားသုံးပြီးတော့နှိမ်နှင်းတာဖမ်းဆီးတာတွေရှိလာပါတယ်။နေပြည်တော်မှာဆိုရင်လည်းဆန္ဒပြတဲ့သူတွေကိုပြစ်ခတ်နှိမ်နှင်းကြောင်းနှင်းထန်ထန်ထိခိုက်ဒဏ်ရာရသူတွေရှိသလိုမန္တလေးနဲ့တခြားမြို့တွေမှာလည်းဖမ်းဆီးမှုတွေရှိနေပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အိတ်တနာထွန်းကပြောပြပေးပါမယ်ရှင်။
လူစုလူဝေးမလုပ်ဖို့အာဏာပိုင်တွေကသတိပေးထားပေမဲ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေရာအနှံ့မှာဆက်လက်ဖြစ်ပေါ်နေပါတယ်။အစိုးရရုံးစက်ရာနေပြည်တော်မှာတော့ရဲတပ်ဖွဲ့ကဆန္ဒပြသူတွေကိုမိသက်ပိုက်တွေတုံပြီးလူစုခွဲဖို့ကြိုးစားခဲ့သလိုပြစ်ခတ်နိုင်နေမှုကြောင့်တိခိုက်တန်ရာရသူတွေ20လောက်ရှိခဲ့တယ်လို့မြို့ခံတွေကပြောပါတယ်။အဲ့ဒီအထက်က2ယောက်ကတော့တိခိုက်မှုပြင်းထန်တယ်လို့လည်းဒဏ်ရာရသူတွေကိုကုသမှုပေးနေတဲ့နေပြည်တော်ကရင်တထောင်ဆေးရုံကကျန်းမာရေးဝန်ထမ်းတဦးကပြောပါတယ်။
အဓိကမသိသေးဘူးခင်ဗျဟုတ်ကဲ့ဒီကကိုယ်ဆုံးချင်းပေါက်သွားတာပါဟုတ်တယောက်ကခေါင်းကိုကြည့်ကြည့်တယောက်ကတော့အခုတည်းဒီအသက်ရှည်ပြီးသူ့ကိုတည်ယူပြီးတော့အပြင်မှာပြန့်နေရတယ်ဒါပေမဲ့အနေထားသွားကြတဲ့ခါကျတော့ချင်းပြောလို့ရှိရင်တော့ဒါကဒီကနေ့မှသူဒါတည်ယူလို့ပြောလို့ရတဲ့အနေထားပဲကျွန်တော်ကအသက်ရှင်လက်တက်ပြီးရခိုင်အသက်ရှင်ပိုက်တက်ပြီးအသက်ရှင်လက်ရှိုက်ထားပြီးတာသိတယ်ဟုတ်ကျွန်တော်ကတော့အခုဒီစားတော့မှာစီဇန်နဲ့ဆိုလို့ရှိရင်ဒီလောက်ထိထိနေရမရနိုင်ဘူးကျွန်တော်ထင်ပါတယ်ဒါပေမဲ့ပြောလို့တော့မရသေးဘူးခင်ဗျဥကောင်းကိုဖြည့်ရဖြည့်ရအောင်ဥကောင်းကိုလည်းပါပဲဖြည့်နေသေးရလို့ကျွန်တော်ကထင်ပါတယ်ဒါကိုကောင်းတက်မှန်နေရလေဟုတ်
နေပြည်တော်ကဆန္ဒပြပွဲအတွင်းအသက်20ဝန်းကျင်လူငယ်နှစ်ဦးပြင်းထန်ဒဏ်ရာရခဲ့ကြတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဒဏ်ရာရသူတဦးရဲ့တငယ်ချင်းဖြစ်သူကလည်းမျက်မြင်ကိုယ်တိုင်ကြုံခဲ့ရတဲ့အဖြစ်ကိုအခုလိုပြောပါရစေ
။ဒီသူတွေကိုစိတ်ကိုမစောစောအောင်လုပ်ပြီးအချိန်မှာသူတို့ရာဘတ်နဲ့တင်းနဲ့လည်းဖောက်နေအဲ့အချိန်မှာဝါတကန်းနေနဲ့ပြစ်နေတယ်။ကျွန်တော်လည်းတက်နိုင်တယ်လို့ကျွန်တော်လည်းသွားဆွဲထုတ်နေတယ်ကျွန်တော်မပြစ်ဘူး။ဆိုတော့အိမ်နဲ့ကပြီးတော့ကျွန်တော်တို့ဒီမှာကြသွားတဲ့လူတွေကျွန်တော်တယောက်ပြောက်သွားဆွဲထုတ်နေတယ်။ကျွန်တော်တငယ်ချင်းကိုလည်းကျွန်တော်အဲ့ဆက်တော့ခဲ့ခုပြဒီကောင်ဘာဖြစ်ပါနေလဲဆိုတော့ तू ကဆေးရနာရှင်အလိုမရှိဆိုပြီးတော့ဒီ on လော်နဲ့ off ပြီးတော့ဒီဘက်ပြန်ပြေးတဲ့အချိန်မှာ तू နောက်ကနေရွေးချက်ကျွန်တော်တကယ်ချင်းနောက်ကျောင်းပြစ်သွားတာဗျာ
မန္တလေးမြို့မှာလည်းဒီကနေ့ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားထိတ်တိတ်အခြေအနေတွေကြုံခဲ့ရပါတယ်မန္တလေးမြို့က38လမ်းနဲ့88လမ်းတောင်မှာဆန္ဒပြနေသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေမျက်ရည်ယိုပုံးတွေတုံပြီးလူစုခွဲဖို့ကြိုးစားခဲ့တာပါဆန္ဒပြလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူတွေရှိပေမဲ့အခြေအနေကတည်တည်ငြိမ်ငြိမ်ရှိနေတယ်လို့မန္တလေးတိုင်းရဲတပ်ဖွဲ့ကဒုရဲမှူးကြီးမမောင်က VOE ကိုပြောပါတယ
်50ကျော်လောက်ရှိပါတယ်အခြေအနေအေးဆေးပါပဲ38လမ်း83လမ်းမှာတော့သူတို့ကဲနဲ့ပြန်ထီလို့ရဲတပ်ဖွဲ့ဝင်တွေတန်ရရသွားတာရှိတယ်မန္တလေးပြည်သူပြည်သားတွေအေးဆေးပါပဲနော်အေးချမ်းချမ်းပါပဲ
စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနေရာအနှံ့ပေါ်ပေါက်နေတဲ့အထက်ကပဲခူးတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းနဲ့ပြည်နယ်တချို့မှာလည်းအာဏာပိုင်တွေကလူစုကွဲနိုင်နေဖို့ကြိုးပမ်းတာတွေဖမ်းဆီးတာတွေလည်းရှိပါသေးတယ်။ရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကတော့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုအကာအကွယ်ပေးဖို့ဒီကနေ့ပဲကြီးညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်းကလည်းစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ကိုငြင်းငြင်းချင်းချင်းကန့်ကွက်ဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နင်းတာပဲမဟုတ်ဘူးနဲ့လူလတ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုလေးစားဖို့တတိပေးထားပါတယ်။ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားသုံးနှိမ်နင်းတဲ့တည်င်းတွေအတွက်အလုံးအမင်းစိုးရိမ်ကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံကဒီကနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဆန္ဒပြသူတွေပေါ်အင်အားအလွန်ကျွံတုံးတာကိုလက်မခံနိုင်ကြောင်းနဲ့လောလတ်စွာစုဝေးခွင့်ထုတ်ဖော်ပြောဆိုခွင့်အပါအဝင်အခြေခံလောလတ်ခွင့်တွေကိုလေးစားဖို့လဲကုလသမဂ္ဂဌာနညှိနှိုင်းရေးမှုနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုမစ္စတာအိုလာအမ်ဂရန်ကတိုက်တွန်းထားပါတယ်ရှင်
။မအိတ်တနာထုံးသတင်းပေးပို့ထားတာပါ။အခုလိုနိုင်ငံအနှံ့ဆန္ဒပြပွဲတွေကိုတိုင်းရင်းသားလူငယ်တွေလည်းပူးပေါင်းပြီးတော့ပါဝင်လာပါတယ်။ရန်ကုန်မြို့ကအမေရိကန်တန်ယုံရှိကိုခြေတဲ့ဆန္ဒပြခဲ့တဲ့လှုပ်ရှားမှုမှာတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းရေးကိုပါထည့်သွင်းကြောင်းဆိုခဲ့ကြပါတယ်။အပြည့်အစုံကိုတော့ကိုယ်တိုင်တွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေအတွင်းထောင်ကနန်းရှိတဲ့တိုင်းရင်းသားလူငယ်တွေဟာပြည်လမ်းမပေါ်က Novotel Hotel မှာစုဝေးပြီးအမေရိကန်တန်ယုံကိုချီတက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲကိုချင်းကျောင်းသားလူငယ်တွေကဥဆောင်ပြီးကရင်ကချင်ရှမ်းတောင်ယိုနာကစတဲ့တိုင်းရင်းသားလူငယ်တွေလည်းပါဝင်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲမှာပါဝင်တဲ့ချင်းလူငယ်အဖွဲ့ကစလိုင်းထောင်းထောင်းကတိုင်းရင်းသားတွေရဲ့အတန်ကိုအမေရိကန်တန်မတ်ထံကတဆင့်ဖော်ထုတ်ဖို့ရည်ရွယ်တာဖြစ်ကြောင်းနဲ့အဓိကတောင်းဆိုခဲ့တဲ့အချက်တွေကိုအခုလိုပြောပါတယ်။
ကျွန်တော်တို့ဒီနေ့ကျတော့အချက်၅ချက်နဲ့တွေ့ရပေါ့နော်။ဒီအစ်အနာရှင်စနစ်ကျွန်တော်တို့အလိုမရှိဘူးတက်ရဲ့အနာသိမ့်မှုအလိုမရှိဘူးပြီးရင်2007အခြေခံဥပဒေဖျက်သိမ်းပေးပြီးမှဒီတိုင်းသားတွေလိုလားတဲ့ Federal Democracy စနစ်နဲ့အကန့်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေအစ်စ်ပြန်ကြီးဆွဲပေးဖို့ရယ်နိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံရေးကျင်းသားအလုံးလွှတ်မြောက်ပေးဖို့ဒီကျွန်တော်တို့ဟောပါတယ်ဟုတ
်ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေကိုအကြောင်းပြပြီးစစ်တပ်ကအနာသိမ့်တဲ့လုပ်ရဟာလက်ခံနိုင်စရာမရှိတာကြောင့်ကန့်ကွက်ဆန္ဒပြရတာလို့လဲ slide ထောင်းထောင်းကပြောပါတယ်
ကျွန်တော်တို့အားလုံးရဲ့လောလောဆယ်ပထမဆုံးလှုပ်ဖို့ကတော့ဒီပြည်သူတွေရွေးချယ်တဲ့အဖွဲ့ကိုပေါ့နော်ဒီလိုပုံစံနဲ့အာနာသိန်းတာတော့လုံးဝမဖြစ်သင့်ဘူးလို့ကျွန်တော်တို့မြင်တယ်ပြင်တခြားယူအစ်စီကိစ္စတွေတို့အားလုံးရဲ့ဒီတခြားနေလာနဲ့အာနာသိန်းနဲ့နေလာမဟုတ်ပဲနဲ့လှုပ်ချင်လှုပ်ပါ ဒီကျွန်တော်တို့အနေနဲ့ဒီလက်နက်ကိုအကူပေးမှာအနာသိန်းတာတော့လုံးဝမလုံးမလက်မခံဘူးပေါ့နော်ပြင်ကျွန်တော်တို့ဒီကိစ္စကဒီ NLD ပါတီနဲ့တိတ်တန့်နဲ့ဆိုင်တဲ့ဟာမဟုတ်ဘူးကျွန်တော်တို့ဆင်တဲ့ NLD ပါတီကိုဝေဖန်ခဲ့တယ်အာမရခဲ့တာများကြီးရှိတယ်အခုချိန်မှာလည်းအာမရတာတချို့များကြီးရှိတယ်ဒါပေမဲ့ဒီအရက်သားစုရကိုကျွန်တော်တို့လိုချင်တယ်ဒါပါတီနိုင်ငံရေးနဲ့လုံးဝမဆိုင်ဘူးစစ်ရအာဏာသိမ်းမှုဒစ်တာရှစ်ဆိုတာလုံးဝမလိုလားပါဘူးဟုတ်
စံနာပြပွဲမှာပါဝင်တဲ့ကရင်လူငယ်ကွန်ရက်ကနော်အက်စတာချစ်ကတော့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးနဲ့စစ်အာဏာရှင်စနစ်ဖြတ်သိမ်းရေးအတွက်ပါဝင်ခဲ့တာဖြစ်ကြောင်းပြောပါတယ်အဓိကထားတာကဒီဖက်ဒရယ်ပြည်တော်စုပေါ့နော်ဖက်ဒရယ်ပြည်တော်စုဒီစောက်ဖို့ရပြီးတော့ဒါဟာရှေ့ဖက်စီကိုဖြတ်သိမ်းဖို့ရပြီးတော့စစ်အာဏာရှင်စနစ်ဖြတ်သိမ်းဖို့ပေါ့နော်ဒီဟာကကျွန်တော်တို့တို 别给人来说，这样那些又批判拉了，人生的周边拉了，到了拉了，你可能在交给他那么压的我，老师说，到今天而且主要是老母洗了洗，然后就把老公员留到青龙那个跑我呢。
这个呢，三大标牌嘛，太阳大路呢，桃园七边布帮保安改装呢，直接布比苏西部路阿将呢，是标牌的。在那龙眼里哈 ，American 单用鞋嘛，好标不变成改变没？三大标都为棉标品，你也没压的对，好标南京是改包不？前龙眼破价了，单用股一盆白沙的上，被包改包的。这个呢，这个都是一大浪个 ，American 单用鞋嘛，所有文单位八万，当然企业地主的使用比最少单位还二三大标价的了，现在破价嘞，这个都使用呀，来单呢是对他的，这个都是一大浪板个，备受很大大的膝盖吧的。
公墓所的人不查了吧些，阿库鲁是在阿那等那个三级的三大标牌里。你们那个那么识别了皮包里人嘛？答应那地道里嘛嘞，三大标牌里识别了皮里吧嘞。要看今年的前几年为个，这个呢三大标牌里一堆嘛，潘西看下来都得出来洗吧嘞。阿弟送过了 view， 你妈把你的听到，孤单奶奶要看今年个你的人不查吧嘞些。
当多个阿那等来到我干过的三大标牌嘞，奶奶那识了皮包里是嘛呗？一看今年当高苗的嘛嘞，这个呢说白个，开门是通过奶老师的地道看的三大标牌加吧嘞。三大标六项目的呢，三六的苗大 democracy 会向 NDP party 问的效果，阿那朋友讲可有实施的铁路嘞？当高苗的 NDP party 表款呀，五点红灯啊，表白嘞。
好个，那老的了，就那如明年新来一块过来了，可能比较少，现在那么经常比较嘞。不然我就那如老老些嘛了，就那如也啊，明年六项会跟苏明阳呢，到故意不完美的结果，就那如看要看的路标我呢。
现在阿那等来宾呢，三大家楼下木的包包来嘛，一看见呢，新进的这边，听答应了，接到电话来，包包来了吧？
ရှင်းပြနေမတူဘူးမျိုးကဆန်တာပြပွဲမှာပါဝင်ခဲ့တဲ့ကျောင်းဆရာမတူဦးကလည်းစစ်တပ်ကအာဏာသိမ်းတဲ့လောက်ရက်ကိုလက်မခံနိုင်တာကြောင့်ပူပေါင်းပါဝင်တာလို့ပြောပါတယ်အခုကျမတို့ပူပေါင်းပါဝင်ရခြင်းအားလေအခုကျမတို့ဒီနိုင်ငံကဆစ်အာဏာသိမ်းခြင်းကိုမလိုလားလို့ပေါ့နော်အဲ့ဒါကြောင့်ပါဝင်ခြင်းဖြစ်ပါတယ်အလုပ်ထပ်ပြီးရောအလုပ်ထပ်ပြီးရောပူပေါင်းပါဝင်တာမဟုတ်ဘူးကျမတို့အလုပ
ဒီတွင်မှာတာမကဒီသားရောက်မြန်မာနိုင်ငံတော်တွေကလည်းကန့်ကွက်စင်တာပြနေကြပါတယ်ကုလသမဂ္ဂနဲ့အမေရိကန်နိုင်ငံပါဝင်နိုင်ငံတကာအတိုင်းဝန်ကလည်းစစ်တပ်ကအာဏာသိမ်းတဲ့လောက်ရက်ကိုဆုံးသတ်ဖို့နဲ့ညှိနှိုင်းစွာစင်တာပြလှုပ်ရှားသူတွေကိုအကြမ်းဖက်နိုင်နေတာလို့မလို့လို့တတိပေးထားပါတယ်ခင်ဗျာကိုတက်နိုင်တဲ့ရင်ပြပို့ထားရပါရှင်အခုလိုမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွ ဲ့အရေးကိုနိုင်ငံတကာကလည်းစိုးရိမ်နေပါတယ်။လက်နက်မဲ့ပြည်သူတွေကိုပစ်ခတ်တဲ့ဆိုရဟာတက်မတော်ကျင့်ဝတ်နဲ့မညီတဲ့ဥပဒေမဲ့လုပ်ရဖြစ်လို့လုံးဝမဖြစ်သင့်ဘူးလို့ American စစ်တပ်ရဲ့ဒုဗိုလ်မှူးကြီးဟောင်းဒေါ်မီမီဝင်းဘက်ကပြောပါတယ်။ Hawaii Asia Pacific လုံခြုံမှုလေးလာရေးဌာနပေါမောက်ခဒေါ်မီမီဝင်းဘက်ကို VOE မြန်မာဌာနမှဦးသန်းလွင်ထွန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
။မင်္ဂလာပါရှင်။
โอเคดอมมีวินบัคเนี่ยดอมมีวินบัคก็ที่မြန်မာနိုင်ငံเนี่ยပတ်သက်လို့ရှိရင်စစ်ဖက်ရက်ဖက်စစ်ဆိုင်ရေးဆိုင်ရာကိစ္စတွေကိုဟိုတင်တန်းနေပေးခဲ့တယ်နီနော့ဖလေဘွေးကြီးဥဆောင်ပြီးလုပ်ခဲ့ပေးခဲ့တဲ့သူဆိုတော့အခုမာပြီမာဖြစ်နေတဲ့အခြေအနေကအခုဒါလောလောဆယ်ရတော့စစ်အာဏာသိမ်းတာပေါ့เนาะစစ်အာဏာသိမ်းတဲ့အပြင်ကိုအခုနောက်ထပ်ဖြစ်လာတဲ့ဒုတက်လာတဲ့ဟိုဖြစ်လာတဲ့အခြေအနေရပါလဲဆိုတော့လမ်းမပေါ်မှာထွက်ပြီးဆန္ဒပြလူတွေနဲ့ဒီမြန်မာစစ်တပ်နဲ့လုံးလုံးကြီးတွေနဲ့ထိတ်တိုက်တွေ့ရမယ့်အခြေအနေကိုရောက်နေတဲ့လို့ဆိုတဲ့ပုံစံဖြစ်နေပြီ။အဲတော့မြန်မာနိုင်ငံမှာဆိုလို့ရှိရင်1988လို့အချိန်တုန်းကစစ်တပ်ကပြစ်ခတ်လို့ဒါလမ်းမပေါ်မှာလူတွေတိုက်ကြရတဲ့ဒုထက်တောင်ကြီးတန်ယိုတွေအကြီးအကျယ်ဖြစ်ခဲ့တယ်။အဲဒီတွဲကြောင့်လည်းဒါမြန်မာနိုင်ငံစစ်တပ်ကိုအားလုံးကဝေဖန်ကြတာရှိတာပေါ့နော်။အဲတော့မြန်မာစစ်တပ်ကအရာရှိကြီးတွေနဲ့ရောမြန်မာစစ်တပ်ကိုအရင်ရင်းကြီးကြွမ်းဝင်မှုရှိတဲ့ American တမတော်ရဲ့အရာရှိဟောင်းပြောင်းအနေနဲ့ဒီမှာဆိုလို့ရှိရင်ဒေါ်မီဝင်းပတ်နေခုလက်ရှိအခြေအနေကိုဘယ်လိုမြင်လဲခင်ဗျာ။ဒါမျိုးတွေပြစ်ခတ်မှုတွေဒုထက်တန်ယူကိစ္စတွေပေါ်လာလိမ့်မယ်လို့ထင်တာ
။ကျမကတော့မဖြစ်စေချင်ဘူးเนาะအဲ့ဒါမဖြစ်လည်းမဖြစ်သင့်ဘူး။ကျမတို့ကတော့ဒီကျမမှာကျမတို့စင်တာမှာလာပြီးတော့သင်ွားတဲ့ဘုံမူကြီးတွေကဘုံမူကြီးတွေကအရင်မဲ့တော်တယ်လူကောင်လူပေါ်လူကောင်နေနောက်ပြီးတော့သူတို့တွေကအရန်လဲစူးစားရဲသူတို့တွေကနောက်ပြီးတော့လဲနိုင်ငံတော်လဲချစ်တယ်လို့သူတို့ဒီမှာတွေ့ရတယ်နော် so အခုအချိန်မှာကဒီလက်လက်မရှိတဲ့ပြည်သူလူထုကိုဟိုဗာလဲပြစ်တယ်ဆိုလို့ရှိလို့ရှင်ဒီကဘာကြီးကလက်မခံနိုင်တော့ဘူးဒီမှာတို့ရဲ့အခုဆိုလို့ရှင်အမေရိကန်မကပါဘူးဒီကဘာလုံးမှာပေါ့နော်ဒီမှာတို့ရဲ့ soldier လို့ပြောလိုက်တယ် standard armyYes, so, you know, professional army soldier solution. Any code of conduct ga don wa lu lu mya.
Da chin win ne ni ya me bo no. Da tat mat tha de chin 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 chan le wo chou phaw lu mya au so le taw bo.
Okay.
Okay. Ni mo mo ti sa myo de ne pat tet lu shin yin. Da ga da American diaw su ma so lu shin yin. Sit tat ma di lu a chang ya de di lu chin win de ne pat tet lu shin yin.ဘလို့သတ်မှတ်ထားတာရရှိတယ်ခင်ဗျာဒီပြည်သူတွေနဲ့ဆက်ဆံတဲ့ကိစ္စနောက်အထူးသဖြင့်ပေါ့နော်ဒီလိုဟိုလုံခြုံရေးဆိုင်ရာကိစ္စတွေမှာစစ်တပ်ကနေပြီးတော့ဝင်ရောက်ဆွတ်ဖက်မှုရှိနိုင်တဲ့အခြေအနေမျိုးတွေမှာဆိုလို့ရှိရင်ဘာလို့ဒီများချင်းဝဲတိုက်ခါတွေတာထမ်းထားရရှိတယ
်ဟုတ်ကဲ့ကျမတို့ကိုနိုင်ကတော့ကျမတို့ရဲ့ American တက်မတော်ကနော်ဒီတည်တဲ့ရေးထဲမှာလုံးဝဝင်ဆွတ်လို့မရဘူ
းဟုတ်ဟုတ်ကဲ့
ဟုတ်ဒီလိုမျိုးလုံခြုံရေးနဲ့ပတ်သက်ပြီးတော့လိုအပ်လာလို့ရှိရင်ရဲပထမဆုံးကရဲပေါ့နော်ရဲနိုင်လို့ရှိရင်ကျမတို့မှာက National Guard ဆိုတာရှိ
တယ်ပြည်ဆောင်တပ်တွေဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီကဗာလဲစစ်သားတွေကသူတို့တွေကဒီလူထုကိုဘလို့အသေးချာဗာလဲထိန်းနိုင်နေဆိုတဲ့ဥစ္စာ training တွေရတာလေကျမတို့စစ်တပ်ကကြတော့တက်မတော်ကကျမတို့ထိန်းသိမ်းတဲ့အဲ့လိုမျိုးတွေတင်ထားတာမဟုတ်ဘူးဆိုတော့လေကျမတို့ကိုင်းနေမှာဥပဒေအရလဲကျမတို့ပါလေဒီတွင်းထဲမှာကျမတို့ဘာမှလုံးဝဝင်ဆွက်လို့မရ
ဟုတ်ကဲ့စစ်တပ်ကနေဝင်ဆွက်မယ်ဒါကိုဒီရဲတပ်ဖွဲ့ကနေမနိုင်တဲ့ကိစ္စတွေလိုအပ်တဲ့အခါကျလို့ရှိရင် National Guard ဆိုခေါ်တဲ့ဟိုဒီတွင်းဟို ဒီနေ့အရန်တက်ခွေကိုနော်ဝင်ပြီးတော့ထိန်းသိမ်းပြရပါတော့အဲ့ဒီလိုအချိန်မျိုးတွေဟာဘယ်တော့နေရာဖြစ်ခဲ့လဲအခုကျွန်တော်နောက်ဆုံးကြတာတော့ဒီဇန်နဝါရီလ6ရက်နေ့လောက်တုန်းကဆိုလို့ရှိရင်ဒါတော်တော်လေးကိုဒါအကြံဖက်မှုကိစ္စလို့တော့ပြောလို့ရပါတယ်ဒါဆန္ဒပြတဲ့သူတွေအခုပေါ်လေးကိုအတင်းဝင်ကြည့်ရဲရဲနေနဲ့ဒါကုကုကကွယ်နေနဲ့လောက်ပဲဟိုတုံးတန်ကိုခုခံပြီးတော့နောက်ဆုံးအ နော်အဲ့တော့ဒီ nation ရဲ့ gas force ရပဲဒီ american ပြည်အောင်စုထဲမှာ true စကားလို့ဝင်ပြီးတော့ဒီရဲ့ပို့ပြီးတော့ဆွဲဖက်ရတဲ့အခြေအနေမျိုးတွေသမိုင်းကောင်းတွေရောရှိခဲ့တာ
ဟုတ်ကဲ့ဒါပေမဲ့အဲ့ဒီမှာ January 6ရက်နေ့မှာတောင်မှပဲသူတို့ဘာမှလုံးဝပါလေသူတို့တနက်မတုံးလိုက်ဘူ
းဟုတ်ကဲ့
သူတို့ဘုံနဲ့တခြားနည်းနဲ့ပဲဒီအကျန်းဖက်ဗဆန္ဒပြတဲ့သူတွေကိုနီးမျိုးစုံနဲ့သူတို့ကိုပြီးအောင်လုပ်လိုက်တယ်နော် so now တခုတော့ဟိုကျမတို့မှာအကြီးဆုံးပေါ့နော်ဒီဥစ္စာဆန္ဒပြမှုအကြီးဆုံးတစ်ခုကကြတော့ Los Angeles မှာဟို1962ခုလာမသိအဲ့ဒီအချိန်မှာဖြစ်တာအဲ့ဒီအချိန်မှာလည်းကျမတို့အဲ့ American စစ်တပ်ကလုံးဝမပါဘူး။ဒါမဲ့ National California အဲ့ Los Angeles ကCalifornia National ကဝင်ပြီးတော့ကူညီပေးတယ်။အဲ့ဒီကူညီတဲ့အခါမှာအဲ့ဒီမှာဆိုဆန္ဒပြတာလူသိန်းကျော်နဲ့ဆန္ဒပြတယ်။အဲ့ဒီအချိန်မှာလည်းလူတယောက်ပဲသေသွားတယ်။ဆန္ဒပြတဲ့လူတယောက်ပဲသေ။အဲ့ဒီသေတာကဘာလို့လဲဆိုတော့ဒီဟိုနေကဘာလဲစစ်သားကသူ့ကိုပါသူ့ပိုင်းသူ့ကို attack လုပ်လို့သူကပြန်ပြီးတော့ဟိုနေလှုပ်လိုက်တယ်။
ထူတာတော့ဘော
yeah အဲ့ဒီအချိန်မှာလူတယောက်ဗာလဲ national guard ပြစ်လို့သိသွားတာတယောက်ပဲရှိတယ
်ဟုတ်ကဲ့အဲ့တော့ဒါစစ်တပ်ကတော့ဒါဒီရင်းကြီးကိစ္စတွေမှာလမ်းမမှာထွက်ပြီးတော့ဆန္ဒပြတဲ့ကိစ္စတွေမှာဝင်ပြီးဆက်ဖက်တာမရှိဘူးဒါပေမဲ့ american တပ်ဖွဲ့တွေအနေနဲ့ပေါ့နော်ဒါအားလုံးလည်းသိကြပါတယ်နိုင်ငံတကာမှာရှိနေတာပေါ့နိုင်ငံတကာကိစ္စတွေမှာဝင်ရောက်ပြီးတော့ဟိုဆောင်ရွက်ရတာရှိတယ်အထူးသဖြင့်နောက်ဟိုတုန်းကဆိုရင် vietnam တို့ဟိုနောက်ပြီးတော့ korea တို့တွေရှိခဲ့တယ်အခုဒီ left lore တွေဆိုလို့ရှိရင်อิรักတို့နောက်ပြီးတော့အာဖဂန်နစ္စတန်တို့မှာတော်ရတာရှိတယ်။အဲ့တော့ဒီနေရာတွေမှာဆိုလို့ရှိရင်လည်းတချို့သတင်းတွေမှာကျွန်တော်တို့ကြားရပါတယ်။ American ဒီ Marine တပ်ဖွဲ့ဝင်တွေကဒါအရက်သားတွေကိုတွားပြီးတော့ပြစ်လိုက်ပြီးတော့ပြစ်ခတ်ပြီးလို့ဒါအရေးယူခံရကိစ္စမျိုးတွေရှိတယ်။အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ပြီးတော့ဒါကဟို American တပ်ဖွဲ့တွေကဒီဒီထဲမှာတော့ဝင်မဆက်ဘူး။ဒါပေမဲ့ဒီပမာတော့လို့အရက်ဖက်ပြည်သူတွေကိုပြစ်ခတ်တယ်ဆိုတဲ့ကိစ္စတွေရောဒါတွေနိုင်ငံပတ်သက်လို့အထူးတူတဲ့တားမြစ်ချက်တွေရှိတာအရေးယူမှုတွေရှိတာ
အတိုင်းအရေးယူရှိတယ်အကယ်၍အဲ့ဒါဖောက်ပြားလို့ရှိလို့ရှိရင်သူတို့ကလည်း court martial ထိခံထိတယ
်အဲ့ဒီ
အဲ့ဒါပြီးတော့ထောင်ကြရတယ်လည်းအများကြီးရှိတယ်ဆိုကျမတို့ဆိုလို့ရှိရင်အခုဆိုဗာလဲကျမမှတ်မိတာ General McChrystal လေကျမတို့ရဲ့ General Stanley McChrystal သူကဗာလဲ Iraq မှာ2009ခုနှစ်မှာပေါ့နော်သူကဗာကျုပ်အဲ့ဒီမှာအဲ့ Iraq မှာအဲ့ဒီမှာသူပြောတာလူပြည်သူလူထုကိုရဲ့အလေးထားပြီးတော့ရဲ့ဟိုနေပါလေအကာအကွယ်ပေးရမယ်တဲ့အဲ့ဒီကာအကွယ်ပေးတော့မှပြည်သူလူထုကကိုယ့်ကိုထောက်ခံပေးမယ်လို့သူကအမြဲတမ်းပြောတယ်နော်ဘာလို့ဆိုတော့ဟိုအဲ့ဒီဥစ္စာကဗာလေပြည်သူလူထုမနဲ့မကင်နာတယ်လက်နဲ့မရှိတဲ့ပြည်သူလူထုကိုတတ်တဲ့ဥစ္စာကကျမတို့ဒီမှာဒါနဲ့ immoral unethical လို့ယူဆ
ကျမတို့ဒီကိုကျင့်မသိပါဘူးလေပြည်တယ်ပြည်ဘူးเนาะဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ကျမတို့ဒီမကပါပဲဒါတောက်ကဒီကဘာလုံးရဲ့ standard ဖြစ်သွားပြီ the professional army a standard army ဆိုလို့ရှိရင်ဒီဥစ္စာကပြည်သူလူထုလက်နဲ့မရှိတဲ့ပြည်သူလူထုကိုမပြည့်ရဘူးဆိုတာကျမတို့မှာရှိတယ်အာဘာလို့လဲဆိုနောက်ပြီးတော့ဟိုအဲ့ဒါဒီမကပေါ့เนาะကျမတို့တွေ့ရတာ6သတိရလုတ်တဲ့အခါမှာပြည်သူလူထုရဲ့ထောက်ခံမှုမရှိဘူး၊ယုံကြည်မှုမရှိဘူးဆိုရင်ကျမတို့အတွက်ကိုစစ်စစ်နဲ့ပိုးပြီးတော့ခက်ခဲတယ်၊ခက်ခဲရင်လည်းဆိုတော့လေအဲ့ဒါနဲ့ပတ်သက်ပြီးတော့လေကျမတို့ရဲ့ operational reason ပေါ့နော်
။ဟုတ်ပါရှင
်။ဆိုပြည်သူလူထုရဲ့ထောက်ခံမှု၊လေးစားမှု၊ယုံကြည်မှုကအရန်လိုအပ်တယ်။ကျမတို့ဒီနေ့မှဒီထဲမှာနိုင်ငံထဲမှာတော့မကအပြင်းသွားတဲ့အတူပဲအတူတူပဲ
ဟုတ်ကဲ့အဲ့တော့လော်မီဝင်းဘတ်ပြောတဲ့သဘောကတော့စစ်တပ်တစ်ခုအနေနဲ့တကယ်ကိုကျင်းဝင်းတိုက်ခါနဲ့ပြေးသွားတဲ့စစ်တပ်တစ်ခုအနေနဲ့ဟာလက်နဲ့မဲတဲ့ပြည်သူတွေကိုပြစ်ခတ်မယ်ဆိုရင်ဒါကျင်းဝင်းတိုက်ခါကိုချိုးဖောက်ရကြတယ်အလားတူပဲလူလူရဲ့ထောက်ခံမှုကိုမရဘဲနဲ့စစ်စင်ရေးတွေမှာအောင်မြင်နိုင်မှာမဟုတ်ဘူးစင်ပြေမှာမဟုတ်ဘူးဆိုတဲ့သဘောကိုပြောတာပေါ့နော
်ဟုတ်ကဲ့ရှင
်ဟုတ်ကဲ့ဒီနေရာမှာအရင်တုန်းကလည်းဒါ American စစ်တပ်အနေနဲ့ဒီနိုင်ငံရေးအခြားကိစ္စတွေမှာပြည်သူတွေနဲ့ပတ်သက်ပြီးတော့တချို့ ဟိုနမဲပြက်ကလေးတွေပေါ့နော်လောက်ခဲ့ဟိုဖြစ်ခဲ့တဲ့ဖြစ်ပျက်ကလေးတွေဒါရှိခဲ့တာပဲဖြစ်တယ်ဆိုတော့ဓာရီနဲ့ပတ်သက်ပြီးတော့သင်္ကန်းစာယူဝယ်ရလေနောက်ဟိုဓာရီကဘာတွေရှိခဲ့လဲအဲ့လိုအဲ့ဖြစ်ခဲ့တဲ့ဖြစ်ပျက်ကလေးတွေဥပမာအဖြစ်ကျွန်တော်ကြားဘူးတွေရှိပါတယ်ဗီယက်နမ်မှာဆိုလို့ရှိရင်လည်းဟိုအမေရိကန်တွေသွားတော့ကဒါရက်ွက်လူလူနဲ့ပတ်သက်ပြီးတော့တချို့ပြဿနာလေးရှိခဲ့ဘူးတာလေးကျွန်တော်တို့ရုပ်ရှင်တွေတွေမှာလည်းမြင်ဘူးတယ်အဲ့အဲ့ဒါလေးတစ်ချက်ကြီးပြောပြပါလားဒ
ါ Yeah ကိုသောင်းအောင်ပြောရဲဥစား platoon လို့ထင်ပါတယ
် Okay 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 platoon ဆိုရင်ကျွန်တော် Charlie Sheen ကြီး Okay အဲ့ဒါဒီခဲဖြစ်ဖြစ်ကိုကျွန်တော်တင်တယ်အခြေခံပြီးရိုက်ခဲ့ရုပ်ရှင်လို့ကျွန်တော
် Okay အဲ့ဒီဥစ္စာကကျမတို့စီမားကပါလဲသင်္ကန်းစာအနေနဲ့ကျမတို့ကလည်းစစ်ပေါ်လောင်းနေရအဲ့ဒီဥစ္စာကိုသင်ရပါတယ် Midnight Massacre ဆိုတဲ့ဥစ္စာအဲ့ဒီဥစ္စာက1968နော်1968နှစ်မှာပေါ့နော်ဒီ Lieutenant Kelly နဲ့သူ့ပတ်သက်ပေါ့နော်တခုဒီ Milai ဆိုတဲ့အာကျေးရွာလေးဗီယက်နမ်ကျေးရွာလေးဝင်နေအဲ့ဒီဝင်တဲ့အခါမှာဘာလို့သူဘာလို့ဝင်လဲဆိုတော့သူကအဲ့ဒီသတင်းကြားတာကအဲ့ဒီကျေးရွာကဒပုံကိုအာဗာလဲ
ဟုတ်ပါတယ်ဟ
ုတ်ဥပတ်နေတဲ့ဟုတ်ပါနေတဲ့အကျေးရွာလို့ပြောသူသွားတယ်သွားပြီးတော့အဲ့ဒီမှာသွားတဲ့အခါကျတော့ဒီကျေးရွာလက်နဲ့ကင်နေမဟုတ်ဘူးကြည်ရယ်တမန်လူတွေပဲအဲ့ဒီဥစ္စာသူတို့ဘာမှမတွေးတဲ့အခါကျတော့အဲ့ဒီလူတွေကိုတတ်ကုန်အဲ့ဒီလူတွေကိုဗာလဲဆက်တဲ့အခါကျတော့အဲ့ဒီအချိန်မှာအာဟိုနေ့ကဗာလဲကျမတို့ရဲ့ဗာလဲရဟယင်ပေါ့နော်အာဝါရန်အော်ဖီဆာအထမ်ဆန်ကဘောရဟယင်မောင်းပြီးတော့သူကဒီလူချင်းကယ်တယ်ကိုစပော့လုပ်ဖို့လာတာair support လုပ်ပေးဖို့လာတယ်။အဲ့ဒီအချိန်မှာဒီဥစ္စာတွေ့သွားတဲ့အခါကျသူကခါတယ်အဲ့ဒီ Lieutenant Kelly ကိုမပြစ်အောင်လိုက်တာ။လိုက်တာပြီးတော့ပြီးလဲပြီးတော့မတည်တဲ့လူတွေကိုအားလုံးသူလေအကူအညီပြီးတော့ပေးမှာပြီးတော့တခြားနေရာကိုရအောင်လုပ်ပေးလိုက်တယ်။ပြီးလဲပြီးတော့ပေါ့နော် Lieutenant Kelly ကြောင့်သူကသွားတိုင်တဲ့အခါကျတော့အဲ့ဒီမှာ Lieutenant Kelly နဲ့သူ့ရဲ့ဗါလဲ25ယောက်အောက်ကသူ့ရဲ
့တပ်ဖွဲ့ဝင်တွေပေါ့ဟုတ်ကဲ့
โอเคแต่พอวิน25ရောက်အလုံးခွတ်မှရှော်ထိပ်ပြီးတော့ဝင်ရင်းပါလေထောင်းကြထောင်းကြပြီး
တော့အဲ့တော့ဒီစစ်ကောင်ရုံးတင်တဲ့ဒီစာပေါ့နော်ဒါစစ်ကောင်ရုံးတင်တဲ့အခါမှာဒါစင်ကြီးပေါ့နော်ဒါစစ်တပ်ဆိုတာအမိန့်နဲ့လောက်ခဲ့ကြရတဲ့ဆိုတော့စစ်တပ်ရဲ့အမိန့်နဲ့စင်ကြီးဆိုရဲဟိုကျွန်တော်တို့ပြောစရာလေးရှိတယ်ဘာထူးသဖြင့်ဒီလိုဟိုစစ်မြေပြင်ဓမ္မမို့လို့အရေးပေါ်ဒီစာတွေမှာဆိုလို့ရှိရင်စစ်တပ်ဟာအမိန့်လာကြတယ်အထက်အရာရှိရာပြီးတဲ့အမိန့်ကိုဒါအောက်ခြေကနေပြီးတော့လိုက်လာပြီးတော့ပြစ်ဆိုလဲပြစ်ရမှာပဲပေါ့နော်အဲ့တော့ဒီလိုစစ်သားတွေကအထက်ကပြီးတဲ့အမိန့်ကြောင့်ပြစ်ရပါတယ်ဆိုပြီးတော့ဒီသူမြင့်ဒီဒီဗီယက်နမ်ကိစ္စပေါ့နော်လူတဲနဲ့ကယ်ရီတို့ကိစ္စမှာ25ယောက်စလုံးကဒီကြားထဲမှာသူတို့အနေနဲ့အဲ့လိုစင်ကြေပေးပြီးတော့ဟိုထောင်ထဲအပြစ်ဒဏ်ရနေလွတ်မြောက်တာတွေပါရင်မရှိဘူးလား
ရှိဘူးဘာလို့လဲဆိုတော့ Lieutenant Kelly ပြောလိုက်တဲ့ main က illegal and immoral ဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီ
ဟုတ်ကဲ့ဟိုဥပဒေနဲ့မမီဘူးကျင့်ဝတ်စိတ်ခံနဲ့မမီတဲ့အမိအဲ့ဒါကိုလည်းငါလည်းမသိဘူ
းအဲ့ဒါလုံလို့မရဘူးအဲ့ဒါတချို့အဲ့25ယောက်တည်းတချို့တွေကအဲ့ဒီဥစ္စာကိုစင်ကြေပြပြီးတော့လုပ်ပါတယ်ဒါပေမဲ့အဲ့ဒါမရဘူးမအောင်ဘူးဒီဥစ္စာလဲဟိုနည်းကျမခုနပြောသလိုပဲ you american စစ်တပ်ပင်မကเนาะတခြားဗာလေဒီ standard army ဟို professional army စစ်တပ်တွေကအားလုံးကဒီကျင့်ဝတ်အားလုံးရှိကြပါတယ်ဒီဥစ္စာကဘာနဲ့ဖြစ်သွားကဘာ
အဲ့တော့ဒီဒါကဟိုကျင့်ဝတ်နဲ့ဥပဒေကြောင်းနဲ့ညီတဲ့အမိန်မဟုတ်ကျင့်ဝတ်သိက္ခာနဲ့ညီတဲ့အမိန်မဟုတ်ဆိုတာကိုစဉ်းစားစဉ်းစားဟုတ်ပါတော့ဒါကစစ်တပ်မှာစစ်သားတိုင်းစစ်ဘုတ်တိုင်းဟိုတင်ယူကြရမယ်လေ့ကျင့်ကြရမယ်ဆိုတော့ဒေါ်မီဝင်းပိုက်ပြောပါတယ်ဒါဒီပြောတဲ့အတိုင်းပြရပါတော့เนาะဟိုမြန်မာစစ်တပ်เนี่ยတော်တော်လေးကိုအနီးကပ်ဆက်ဆံမှုတဲ့ဂျာမန်အနေနဲ့ဆိုရင်ရောဒီလိုဗမာစစ်တပ်ဖွဲ့မှာဒီလိုကိစ္စမျိုးတွေကိုကျင့်ဝတ်တိုက်ခါတွေကိစ္စမျိုးတွေကိုအလေးပေးပြီးတော့ပြောလာတာတွေရှိသလားခင်ဗျာဒါ1988ခုလောကဟိုဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့တော့စစ်တပ်ကတော်တော်လေးခံရတယ်လူလူကလည်းဟိုရုံမုန်းတာတွေခံရတယ်ပေါ့နော်ဒီနောက်ပိုင်းမှာအမေရိကန်နဲ့ဒီလိုဆက်ဆံမှုတွေဟိုလုပ်လာတယ်ပင်တန်းတွေပေးတယ်ဟင်းရောဖလင်ပွဲတွေထုတ်တယ်ဆိုတော့ဒီကြားထဲမှာဒီလိုကျင့်ဝတ်တိုက်ခါနဲ့ညီတဲ့အမိန့်တို့ဒါဟိုဒီကိစ္စတွေကိုနားလည်နိုင်ဖို့ဆိုတာတွေကမြန်မာစစ်တပ်ထဲမှာဘယ်လောက်ထိကြည်ကျန်ရှိလဲခင်ဗျာ
သူတို့ရဲ့ code of conduct ကိုကြည့်လိုက်လို့ရှိရင်တော့ပါပါတယ်ဒီဥစ္စာဒီကျင့်ဝတ်သိက္ခာရှိတဲ့ဥစ္စာတွေဆို ကျွန်မကျွန်မတို့ဒါတိုင်းလိုက်နာမယ်အမေဟုတ်လိုက်နာမယ်ဘာလဲခုတ်တော့ခန်းတာပေါ့နော်သူတို့မှရှိတယ်အတခုရှိပါတယ်ဘတ်ဒီလူလူတို့ကာကွယ်ရမယ်ဆိုတဲ့ဥစ္စာရှိတယ်နော်ဒီလူလူတို့ကာကွယ်ရမယ်ဆိုတဲ့ဇူကွာကျွန်မပြောချင်တာကဒီလူလူတို့ကလည်းကိုင်းလည်းမရှိတဲ့ဒီလူလူကိုတနက်နဲ့ပြစ်လို့ရှိရင်ဒါတော့ဒီလူလူကိုကာကွယ်တယ်လို့ပြောလို့မရတော့နော်ဟုတ်ကဲ့ခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာလက်ရှိအခြေအနေနဲ့ပတ်သက်လို့အခုဒုတိယကြာပျောစရာပါများရှိတယ်ခင်ဗျာဒါမြန်မာနိုင်ငံရဲ့စက်တဲ့အခြေအနေကိုねဂျင်းကြီးစွာဟိုလက်ဆက်ပြီးတော့ဟိုနီနိုပလန်မှုတွေလုပ်လာခဲ့တဲ့ရာရှိကြီးတွေပါပါဝင်ပတ်သက်နေတဲ့အခြေအနေဆိုတော့တော်မီမီဝင်ပိုင်အနေနဲ့ခါလေးနဲ့ထပ်ပြီးပြောစရာရှိတယ်ခင်ဗျာအာကျွန်မကတော့ကျွန်မတို့စင်တာကိုလာွားတဲ့ဝီပုံကြီးတွေပ
nang on lepu chitje. Any osa tinida osa go, a goo, you don't know a gay wave or not, you don't know, 1910 was she said she don't know, chitwa
ရိုးရဲ့ဂုံတိတ်ခါရရင်မြန်မာတက်မရယ်ဂုံတိတ်ခါကြမယ်နောက်ပြီးတော့ပါလေအပြင်ဆိုင်ရာစစ်တပ်တွေရဲ့အတိုင်းဝိုင်းနေမှာလေဒီလိုလူစိုးလူစိုးဆိုပြီးတော့နော်လူရိုင်းဆိုပြီးတော့အချင်းခါမှာကျွန်မအရန်စိတ်ပူပါတယ်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာနော်โอเค အခုလိုမြန်မာနိုင်ငံမှာဆရာနာတင်တာကိုကံကွယ်ဆန္ဒပြနေရတဲ့သူတွေကိုအင်အားသုံးနှိမ်နှင်းပြုခွဲတာတွေကြောင့်ဆန္ဒပြလူငယ်တွေနဲ့လူထုကအလျှော့ပေးမှာမဟုတ်ဘူးလို့မြင်မိတဲ့အကြောင်းဖေဗူရီလ9ရက်နေ့မှာဖွဲ့စည်းလိုက်တဲ့အထွေထွေတပိတ်ပူးပေါင်းဆောင်ရွက်ရေးကော်မတီပြောခွင့်ရကိုသူအောင်ကဗီဝေကိုပြောပါတယ်ကိုသူအောင်ကိုတော့ကိုချိုချိုတင်ရဆက်တွေမြင်မြန်ထားပါတယ်ရှင်ဆိုတော့ကိုသူအ
မ်းဖို့ကိုကျင်ညာတယ်ဒါပေမဲ့ဒီတော့ဒီလူငယ်တွေကနာလို့ရှားသူတွေကမဖို့ကိုကျင်ညာတော့ကိုကျွန်တော်တို့ဟိုရက်ဖို့ကျွန်တော်တို့အစီအစဉ်မရှိဘူးဆက်ပြီးလောက်ကြမယ်ဆိုပြီးဆက်ပြီးလောက်တယ်နောက်မနက်ကမနက်ပိုင်းကျွန်တော်တို့ဒီအာနာပိုင်းဘက်ကပေါ်တော့လာပြီးတော့တားတာရှိတယ်နောက်တစ်ခုကသူတို့144ထုတ်ထားတဲ့အတိုင်း၅ရောက်စီတန်းပြီးတော့လှုပ်ရှားမှုလုပ်ဖို့ပြောတယ်သို့တော့သူတို့ဒီဟိုအာနာပိုင်းဘက်ကတစုံတည်းတင်းပါတဲ့အခြေအနေမျိုးမရှိခဲ့ဘူးပေါ့နော်ဒါပေမဲ့နေ့လယ်ပိုင်းမှာတော့ကျွန်တော်တို့ဒီစစ်ကြောင်းတွေကမျိုးရဲကိုခြိတက်ဖို့လုပ်တဲ့အခါမှာသူတို့ဘက်ကလူစုခွဲမယ်ဆိုပြီးတော့တတိပေးပြီးတော့တော်နည်းနည်းဟိုတင်းပါလာတော့တွေ့ရတယ်ပေါ့နော်အဲ့တော့တချို့အဖို့ဒီထောက်ရှားသူတွေကလူစုခွဲပေးကြရရှိတယ်တချို့ကလည်းဒီဟိုလှုပ်ရှားမှုဆက်လုပ်နေရပြီရှိတယ်ဟုတ
်ဟုတ်ကဲ့ဆိုတော့ကိုသူအောင်တို့ဒီနေ့အထွေထွေတပိတ်ပူပေါင်းဆောင်ရွက်ကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တာကျွန်တော်တွေ့ပါတယ်အဲ့ဒီကော်မတီကနေပြီးတော့ဟလာဆန္ဒပြသူတွေကိုပန်ကြားတာနှိုးဆော်တာလည်းပဲထုတ်တာတွေ့ရပါတယ်ဆိုတော့ဒီလိုမျိုးလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ဆန္ဒပြတာတွေကိုနှိမ်နှင်းနဲ့ဖြိုခွဲမယ်ဖမ်းဆီးတာတွေလုပ်မယ်ဆိုတာကဒါကကိုသူအောင်တို့အရင်တုန်းကလည်းပဲမျှော်လင့်ထားပြီးသားကိစ္စလို့ကျွန်တော်ယူဆပါတယ်ဆိုတော့ဒီလိုမျိုးအခြေအနေကိုရင်ဆိုင်ရတဲ့အခါမှာဘယ်လိုတုံ့ပြန်လှုပ်ဆောင်ကြမယ်ဆိုတဲ့အစီအစဉ်များစဉ်းစားထားတာရှိကြပါလား
လောလောဆယ်တော့ကျွန်တော်တို့ဟိုကိုစူးစီးမှုပေါ့နော်ကိုအင်အားဟိုပဲအသုံးချပြီးတော့ကျွန်တော်တို့လှုပ်ရှားရမယ်လို့လောလောဆယ်ကျွန်တော်တို့ဟိုစဉ်းစားထားတယ်ခင်ဗျာဘာလို့အခုလူကျွန်တော်တို့တရားကိုဖမ်းနေဆိုရင်တနေ့သူတွေကဒီတရားကိုဒီတရားစီကိုဟိုไล่ตัวบ่เนาะอดิก็တော့ไอ้เตียวซีโอปูบ้างบ่เปลี่ยนหลุบไปบ่ตองซูบ่บ่แล้วตะคูตู้เปลี่ยนมาบ่ามาชิงโอ้ดูซูนี่เปลี่ยนมาคว่ําไปเนี่ยนักกูเปลี่ยนมาซบบ่บ่ซื้อเนี่ยเราอาชีพซีลงญีญูปู่มาหมู่ดีพี่รอคุณน่ะแฟนซีเนี่ยไอ้เมเตียแฟนซีเนี่ยหมู่อยู่เราจ่อล้าไหนมั้ยรู้เราเล็กสิอาชีพเนี่ยก็ลงเนี่ยบ่แต่ใบแม้เตจาดาก็เราดีตูรู้บักก็ต้มเปลี่ยนลามั้ยอ่อปอมาตูรู้ต้มเปลี่ยนลาเราไม่ซาวเว้นเนี่ยเรามาซีซั่นရှိတယ်လေအဲ့ဒီစီစဉ်တိုင်းဆက်ပြီးတော့ဆောင်ရွက်တဲ့ဟိုဆက်ပြီးတော့ကိုးဖာသာကိုဆောင်ရွက်မှာကျွန်တော်ရွေရောရောက်မယ်လို့ယူဆတယ်ပေါ့နော်အဲ့ဒီလည်းကျွန်တော်တို့ဒီတပိတ်တက်ဦးကခေါင်းဆောင်နေတဲ့တိုင်ပင်ပြီးတော့ပြင်ဆင်နေရလို့ရှိတယ်ပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့အခုလိုမျိုးဟလာနှိမ့်နှင်းတာဖြိုခွဲတာဖန်းနာစီးတာအတ္တတွေကြောင့်မဟုတ်လို့ပြီးခဲ့တဲ့ရက်ပိုင်းတွေဒီကနေ့ထိတွေ့ရတဲ့ဆန္ဒပြပွဲတွေရဲ့အရှိန်ဘယ်လောက်အထိညော့သွားမလဲဘယ်လောက်အထိထိခိုက်သွားမယ်လို့ခန့်မှန်းလို့ရတယ်လဲ
ကျွန်တော်တင်တဲ့သူအာနာရှင်ကတော့တစုံတရာတိဖိနေမှုတစုံတရာကျွန်တော်တို့ပြိပင်တာစီမှုလုံနေပါပဲဒါပေမဲ့ဒီတစ်ခေါက်ကျွန်တော်တို့လူငယ်တွေနဲ့လူထုကအလျှော့ပေးမှာမဟုတ်ဘူးလို့ကျွန်တော်မြင်တော့ပါကျွန်တော်တို့အခုလောလောဆယ်ဒီလူငယ်တွေကြားထဲမှာဖြစ်နေတာကကျွန်တော်တို့မျိုးဆက်တာရှုံထပ်ပြီးတော့ရှုံးခဲ့ရင်အဲလိုမျိုးဆက်တော့ nhưng bằng thế à trái xe nào xin à cô giao liền mà đi vào đi với mà ngài luôn xuống liền mà phiêu xuống liền mà phiêu ngài nào đây mà nhà mà xuất hiện dùng gì chân thì làm một thoát ra cái gì đó liền kia, rồi anh dùng gì chơi trong này, rồi lấy gì pin này mua được cái gì nào vậy, đi xuất ra mua xuyên rồi, đó còn gì à, thi cái mua, mà xe xin nào cái gì nào dùng gì vậy, ok.
Đi lu sản phẩm gia công quen đi xe nào thì nào cô sản phẩm gia công quen đi lấy gì lâu xa mua đi bỏ nó, cho nó lu gu chân đi tuyệt ha, tự nhà suy nghĩ là làm một thuê sản phẩm gia ra cái gì đấy, ví dụ là sẽ còn xin nè, mà bù bao mà xong phải nè, anh tu bì đó là lâu mà sinh ra ra, rồi để lâu sau muốn được khui xí đấy, nào bì đấy khá cho là lưu lưu gan nè bì đó, cô nè nè mà về cô nè bì đó, tâm hạ chân đi mà, tâm bồ nè tì bì đó là càng quay trong bia ra để lâu sau muốn xí đấy, đi lâu sau muốn đi thì cái gì bảo thì tòa nhà mê lu, cô đưa ông nó khăn mang thà là xí bả là gì đó, nè bì này nè là bảo thì gì gì tòa mà, à
đi cái cho nó lu cái Let's see, Jujo Daniga, Mumu Pinny, Narakuga, Tonoru, Lujana, Y Manchaga, Let's see, Jujo Dana Masiana, and Sinan Puchai, she then, now Kasig and Dara Dons and Sujin account of Piano Bay, she the Ubama, Sanajin, Sinan Puchai, so that she was Jago Yapu, Tonoru, she was Pinsayama Pibido, Tonoru, let's see, the count on the name, let's see, so let's see, Anayab, or let's go, you got when I saw your Dima Pubio, Dinian is a So, anh áp yên áp phụ xuống ra. A change our e-sound room, we have in it. Doesn't the Nangaraga PR name, she said, not the Bay Shang, not the same tabby or tabby, you know, season is way, she said, no, 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 no,
no, no, no, no, no, no, no, no, no, no, no, no, no, no, no, no, no, no, no, no, no, no, no, no, Belauti, Susu, CC, Ninu Nepal, Nijaba, later, Dangi Longu, Chanchen Naibu, Dangi Longu, Chasen Naibu, Draguyo, a season is Chibabila.
See, Digaga, Generoga, Legi, Tauma, she needed the social count on a she there. Turo Tawan Nega, Dilu, Ubang Song Yapo, so I low Amman Dizonia, the loaded go to Nago Piansen of Watching Yamashi, Naruga, the Sah Tawan goes to Utah, the Yabo, the Shibo. So, Alumu Pinida, Chema, Generoga. ဒီဘူးပေါင်းဆောင်ရဲ့ကော်မတီကိုဖွဲ့စည်းရတဲ့အကြောင်းဟိုကြီးရွယ်ကြပါတော့အဲ့လိုမျိုးလုပ်ပေးဖို့ကြီးရတာပေါ့အဲ့လိုလုပ်တဲ့အခါမှာကျွန်တော်တို့ကစပြီးတော့တဲတဲ့ပေါ်ကြီးတစ်ခုပေါ့နော်လက်ရှိကကျွန်တော်တို့အခုလက်ရှိမှာကျွန်တော်တို့တပည့်ဖြစ်တဲ့တပည့်ဘူးပေါင်းဆောင်ရဲ့ကော်မတီလိုနာမည်ပေးထားပေးမယ်လို့တပည့်ထဲကကျွန်တော်တို့ကောင်းဆောင်နေတဲ့ညှိနှိုင်းပြီးတဲ့ဆွေးနွေ ဥပမာကျွန်တော်တို့ဟိုလက်ရှိဟိုတပိတ်လှုပ်ရှားမှုကစနစ်တကျဖြစ်ရမယ်ဆိုတဲ့ဟာမျိုးတွေအကြဉာဏ်မျိုးတွေကျွန်တော်ပို့ဖို့တော့ရှိတယ်ပေါ့ဒါပေမဲ့လက်ရှိကတော့ကျွန်တော်ရန်ကုန်မှာအဓိကလေုံမှာလှုပ်ရှားနေတဲ့အင်အားစုတွေအဓိကတည်ပြီးတော့ဖွဲ့ထားတဲ့ဖွဲ့ဖြစ်တယ်ဟုတ်ကဲ့
ဟုတ်ကဲ့ဒီထွေထွေ debate committee ထွေထွေ debate ပူပေါင်းဆောင်ရေး committee အနေနဲ့တနိုင်ငံလုံးမှာဆန္ဒပြနေတဲ့လူတွေကိုအဓိကပေးတဲ့တင်စကားကဘာပါလဲအဓိကတိုက်တွန်းလို့ချက်တွေကဘာပါလဲကိုတို့အ
ဓိကကျွန်တော်တို့တိုင်းပြည်မှာအုပ်ချုပ်ခဲ့တဲ့ဒီဆရာနာရှင်တက်တာနှစ်ပေါင်း80ကျော်ဖြစ်တယ်ပေါ့သူတို့ကိုကျွန်တော်တို့ကအပြီးတိုင်ဖယ်ရှားဖို့ဆိုတော့ကျွန်တော်တို့ကဒီလိုမျိုးလမ်းပေါ်မှာကြွေးကြော်နေအောင်လည်းမကဘူးစီဒီယံလှုပ်ရှားအောင်လည်းမကဘူးတခြားလှုပ်ရှားမှုတွေတခြားလက်ရှိမပါသေးတဲ့ပြည်သူတွေရဲ့အကူအညီတွေပူးပေါင်းဆောင်ရွက်မှုတွေကျွန်တော်အများကြီးလိုရပေါ့။နောက်ကျွန်တော်တို့ဒီအကြမ်းဖက်လှုပ်ရှားမှုဆိုတာကလမ်းပေါ်မှာကျွန်တော်တို့ဒီဆန္ဒပြလမ်းလျှောက်တဲ့ဟာလက်ရှိမဲ့တချို့တခြားလှုပ်ရှားမှုပုံစံမျိုးစုံလည်းရှိသေးတယ်ပေါ့နော်။နောက်တစ်ခုအရေးကြီးတာကကျွန်တော်တို့ကျေးလက်နေပြည်သူတွေရဲ့လှုပ်ရှားမှုကဒါအရေးကြီးတယ်။အဲ့တော့သူတို့ပါမှကျွန်တော်တို့မြန်မာနိုင်ငံ80ရာခိုင်နှုန်းသောလှုပ်လို့ပြည်သူတွေပါလာကြမှာကျွန်တော်ဒီအာဏာရှင်စနစ်တစုံတရာကျွန်တော်တို့ဟိုရှင်းလင်းနိုင်မှာဖြစ်တယ်ပေါ့အဲ့အတွက်အားလုံးပါဝင်နိုင်ဖို့နံပါတ်1အဓိကဖြစ်တယ်အားလုံးကြိုးစားကြပါအားလုံးပြေးတော်ပုံအောင်ဖို့အတွက်အားတင်းထားကြပါကျွန်တော်တို့ဆက်ပြီးတော့တိုက်ပွဲချီရောက်နိုင်ဖို့အောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့အားလုံးတက်နိုင်တဲ့ကြိုးစားပါလို့ပြောချင်ပါတယ်ဟုတ်
ကဲ့အဲ့ဒီဟာအပြင်ပေါ့လေဒီဆန္ဒပြတဲ့လူတွေအနေနဲ့
လိုက်နာတဲ့နဲ့လှုပ်ဆောင်လိုက်နာတဲ့နဲ့ဆိုတာတဲ့လှုပ်ဆောင်တဲ့နဲ့အကြံပေးတိုက်တွန်းနှိုးဆော်ချက်တွေပေါ်ဘယ်လိုအချက်တွေများကိုဒီအောင်တို့ကနှိုးဆော်ထားပါသလဲအာလက်ရှိမှာကျွန်တော်တို့ဟိုဒီမြို့ဟိုဘောကိုမြို့နယ်အတွင်းမှာပဲကိုပဲ့ပြီးတော့ဆန္ဒပြတာမျိုးပေါ့နော်ဟိုမြို့အခုကမနေ့ကကျွန်တော်တို့မြို့နယ်ပေါင်းစုံရန်ကုန်ဘက်မှာစစ်ဘက်ဆန္ဒပြကြတာရှိတယ်အဲ့ဒီ အခုလောလောဆယ်ကဟိုဂါလန်မပိတ်ဖို့နောက်တစ်ခုကဟိုအဓိကစူရက်လိုနေရာမျိုးမှာကျွန်တော်ဒီစနစ်တကျတန်းစီပြီးတော့ကြီးတက်ကြွေးကြော်ပို့ပေါ့နော်အဲ့ဒါလေးရှိမယ်နောက်ကျွန်တော်တို့ဒီတပိတ်ကော်မတီရဲ့အမ်ဆန္ဒပြလှုပ်ရှားမှုတွေကိုဒီတံပြန်ဆန္ဒပြမှုတွေနောက်ရန်ဆားမှုတွေရှိတယ်အဲ့ဒါတွေကိုအကြမ်းမဖက်ပြင်ရင်သာတုံ့ပြန်ဖို့ပေါ့နော်သူတို့ပြန်ဆားတိုင်းကိုယ်ကပြန်ဆားဖို့ပြန်ပြီးတော့ဟိုမတူဒေါသနဲ့မတုံ့ပြန်ဖို့ဆိုတော့အဲ့ဒီအချက်လေးပါပါလေကိုဟုတ
်ဟုတ်ကဲ့ဒီအခုဒီနေ့ဆိုရင်စပြီးတော့ဒါတစ်ဖက်ကစကောင်စီဘက်ကစပြီးတော့အင်အားသုံးနှိမ်နှင်းဖြိုခွဲတာလှုပ်လာပြီပေါ့လေဟလာဒီထက်ပိုပြီးတော့ပြင်းထန်တဲ့နှိမ်နှင်းဖြိုခွဲမှုတွေလှုပ်လာမယ်ဆိုရင်ကျွန်တော်ခမန်းချက်အရာဟလာလမ်းမော်ထွဲဆန္ဒပြပွဲတွေအသက်တွေအများကြီးဆုံးရှုံးခံပြီးတော့လမ်းမော်ထွဲဆန္ဒပြပွဲတွေလုပ်ဖို့ဆိုတာတစ်ပြေးပြေးနဲ့ဟလာထိန်းလှုပ်ရမယ်အခြေအနေကိုရောက်သွားမယ်လို့ကျွန်တော်အဲ့လိုယူဆပါတယ်ဆိုတော့ကျွန်တော်ကတော့လှုပ်ရှားမှုကဟလာ CDM လို့ခေါ်တဲ့အကြမ်းဖက်တဲ့အန်တုတဲ့အနေနဲ့လှုပ်ရှားနေတာရှိတယ်ဒီတော့ကျွန်တော်ဒီတော့ RRC လို့ခေါ်တဲ့ Red Ribbon Campaign ဒီဖဲကျူးနီပေါ့နော်ဖဲကျူးနီလှူရှားမှုဆိုတာရှိတယ်ပြီးတဲ့အခါကျတော့ဦးနာလို့တံပုံးတီးတဲ့လှူရှားမှုဆိုတာရှိတယ်လမ်းမထွက်ဆန္ဒပြလာတဲ့အပြင်ပေါ့အဲ့ဒါအပြင်ကိုအစောပိုင်းတုန်းကလှုပ်ဆော်တဲ့ဟာတွေကျွန်တော်တွေ့ထားတာပါလဲဆိုတော့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေတခါစစ်တပ်နဲ့ဆက်နွယ်နေသူတွေရဲ့စီးပွားရေးလုပ်ငန်းတွေဒီစီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်ကြဖို့ဒီစီးပွားရေးလုပ်ငန်းတွေရဲ့ထုတ်ကုန်တွေကိုဝယ်ယူသုံးစွဲအားပေးတာမျိုးမလုပ်ကြဘူးစသဖြင့်အပြင်ဒီလိုမျိုးစောပိုင်းတို့ကလှုပ်ဆော်ထားရတယ်တွေ့ပါအဲ့ဒီအနေနဲ့ပတ်သက်လို့ရောကိုသူအောင်တို့ဗာများပြင်ဆင်ထားပါလေနောက်ပိုင်းမှာရေရှည်အားဖြင့်ဒါတွေကိုဆက်လုပ်သွားဖို့ပေါ့နော
်ဟုတ်ကျွန်တော်တို့လက်ရှိပေါ့နော်ဒီတောက်ရှားမှုတွေရဲ့ပုံစံတောင်းတရားကျွန်တော်ဖိအားပေးခဲ့တာမျိုးခုနကကိုပြောခဲ့တဲ့ခြေနေမျိုးတွေရှိရဆိုရင်ကျွန်တော်တို့ဟိုကနစက်တပ်ပိုင်ပစ္စည်းတွေကိုတပိတ်မှောက်မယ်ဆိုပြီးခုအရေးကြီးတာကျွန်တော်ကြားနေပြည်သူတွေရဲ့ဟိုစီးပွားရေးစားဝတ်နေရုံမထိခိုက်ဖို့အရေးကြီးတယ်အဲ့ဒါဘလို့ဒီပစ္စည်းတွေကိုဘိုက်ကောက်လုပ်တဲ့ခံမှာကိုယ့်ရဲ့ပြည်သူရဲ့ဟိုစားဝတ်နေရုံမထိခိုက်မယ်နဲ့ဘလို့တပိတ်မှောက်ကြမလဲဘလို့မျိုးဒါကိုလုပ်ကြမလဲဆိုတာမျိုးနောက်တစ်ခုကကျွန်တော်တို့ကဟို demand or supply or ဒီကုန်တွေကကျွန်တော်ရောင်းနေဆိုင်ရလဲဒီပစ္စည်းကိုမရောင်းချင်အောင်ဝယ်သူကလည်းမဝယ်ချင်အောင်ကျွန်တော်တို့ notEBC ရဲ့အစားပေါ့နော်နောက်ခုကျွန်တော်တို့ကဟိုညှိုးဖို့လိုတာမျိုးတွေရှိအဲ့ဒီအတွက်ကိုကျွန်တော်တေချာပြင်ဆင်ပြည့်လို့ဒါမှသာရင်ကျွန်တော်တို့ကတကယ်သူတို့ဒီတက်နယ်ပတ်သက်တဲ့ပစ္စည်းတွေကိုလုံးဝမသုံးတဲ့အခြေအနေမျိုးဖြစ်မှာဖြစ်တယ်မဟုတ်ဘူးဆိုရင်ကျွန်တော်တို့ပြည်သူတွေရဲ့လိုအပ်ချက်ရဝယ်သုံးနေရမျိုးရှိနေတယ်ဆိုရင်ကျွန်တော်တို့ကဟိုသူတို့ရဲ့အကျိုးစီးပွားကိုတစုံတရာကျွန်တော်ဖိအားပေးနိုင်မှာမဟုတ်တက်ရောက်နိုင်မှာမဟုတ်လို့ယူဆတယ
်ကိုကျော်ကျော်တင်းဆက်တွေ့မြင်မြင်ထားတာပါရှင်VOA မြန်မာပိုင်းရဲ့အင်္ဂါညပိုင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့ဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အမေရိကန်နိုင်ငံရေးဘက်ကိုအလှည့်ပေးရအောင်ပါ။ဒီသတင်းပတ်အမေရိကန်နိုင်ငံရေးမှာအရေးကြီးတဲ့အကြောင်းအရာနှစ်ခုကိုဆွေးနွေးကြပါတယ်။တစ်ခုကတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်အဆိုပြုတဲ့ဒေါ်လာ 1.6 ထရီလီယံသုံးဆွဲရေးစီးပွားရေးအကူအညီပေးရေးဥပဒေကြမ်းဖြစ်ပြီးတော့နောက်တစ်ခုကသမ္မတဟောင်းဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတဲ့ကိစ္စကိုအထက်လွှတ်တော်မှကြားနာဖို့ဖြစ်ပါတယ်။မီရှယ်ကွင်းတင်ပြပို့ထားတာကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
။ဒီသတင်းမှာအမေရိကန်နိုင်ငံရေးမှာရေးကြီးတဲ့အကြောင်းအရာနှစ်ခုကိုဆွေးနွေးကြပါတယ်။တစ်ခုကသမ္မတဂျိုးဘိုက်ဒန်ဆိုပြတဲ့ဒေါ်လာ 1.6 ထရီလီယံသုံးဆွဲရေးကိုဗစ်ကာယောဂါကာလစီးပွားရေးကူညီပေးဥပဒေကြမ်းဖြစ်ပြီးနောက်တစ်ခုကတော့သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတဲ့ကိစ္စအထက်လွှတ်တော်မှကြားနာဖို့ဖြစ်ပါတယ်။မီရှယ်ကွင်းတင်ပြပို့ထားတာကိုတင်ပြပါမယ်။ကျွန်တော်သိန်းထိုင်ဦးပါ။ကြာရင်ဒီနေ့မှတွေအတွင်းဆေးလုံရှားကြအကြောင်းအရာတွေပြည်နေခဲ့တဲ့အမေရိကန်လွှတ်တော်ဟာအခုလဲကိုရိုနာဗိုင်းရပ်စ်ကာယောဂါကာလစီးပွားရေးဒုထစီရေးအကူအညီပေးဖို့ဥပဒေချမ်းနဲ့ပတ်သက်တဲ့အခြေတင်ဆွေးနွေးချက်တွေနောက်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုတရားစွဲဆိုမယ့်ဂျာနာပွဲတွေကြောင့်အများအာရုံစိုက်စရာဖြစ်လာပြန်ပါတယ်။သမ္မတဂျိုးဘိုက်ဒန်ရဲ့စီးပွားရေးပြန်လည်ဒုထစီရေးစီစဉ်တွေကိုလွှတ်တော်ကော်မတီတွေကဥပဒေဒီပြနိုင်ရေးအတွက်စပြီးတော့လွှတ်ဆောင်နေကြတာပါ။အမေရိကန်မိသားစုတွေအလုပ်သမားတွေစီးပွားရေးသမားတွေနဲ့ဒေသခံအစိုးရတွေကိုကူညီပေးဖို့ဖြစ်ပါတယ်။ Republican ဒေါ်လာမြန်မာကတော့သမ္မတဂျိုးဘိုက်ဒန်ရဲ့စီးပွားရေးကူညီပေးမယ့်အစီအစဉ်ဟာပမာဏသိက္ခူများလုံးကြီးကာယောဂါကြောင့်ဖြစ်ပျက်နေတဲ့ကိစ္စအပေါ်အဓိကဥတီသုံးနာမျိုးမဟုတ်ဘူးဆိုပြီးဝေဖန်နေကြပါတယ်။ ဒီမိုကရက်ဘက်ကတော့တိုင်းပြည်စည်းဝေးရေးအကြံတည်းဖြစ်နေတဲ့အချိန်မှဥပဒေချမ်းကိုအမြန်ဆုံးတည်ပြုဖို့လိုနေတယ်ဆိုပြီးပြောနေကြတာပါ American Bosan Satoyi Winji, Pete Buttigieg ka kulu byo ba de.
The bottom line is we've got to support as many Americans as we can, as robustly as we can.
Chi nan ga ro, American Bosan ko mya nai da mya, mo bi thauk pan nai da mya, a myan song chano ro thauk pan ya ba lai me. A chain ga taik ko tin yee shin yee lo pyo ya aw, yee ji ni lo ba.
Tamara aw Donald Trump bo dia swae su da de yee yu yee, a the lut do cha na bwe de le, swae chat de ko sa bi cha na ba ro me. January 6 ya ni ga lut daw ma bo bo khe de Champe Sanda pya bwe de စုဘမှုပြောင်းလုံးဆောင်ခဲ့တဲ့ဆိုတဲ့ဆွဲချက်ကိုဒေါ်နယ်ထရန့်ဘက်ကတော့ငြင်းဆိုထားပါတယ်။မက်ဆစ်စပီပြည်နယ်ရီပပ်ဘလီကန်ထက်လွတ်တော်မှရော်ဂျာဝေကာကတော့ဒီချနာစစ်ဆေးပွဲကအဓိပ္ပာယ်မရှိပါတီဆွဲနဲ့လုံးလေးလုံးထားဆိုပြချက်တခုလို့ထုတ်ပြန်ဝေဖန်ပါတယ်။
The charge George in the impeachment in the one article impeachment
ဒီအဆွေဆိုရတဲ့အမှုမှာဆွဲချက်တခုကလွတ်တော်ကိုစီးနင်းဖို့ပဋိပယုံနေဖြစ်အောင်သူကသွေးထိုးလုံးဆောင်တယ်လို့တည်တံ့ဆွဆွဲထားတာပါ။ရုံးတင်စစ်ဆေးတဲ့အခါဒီကိစ္စကိုတက်တည်ပြနိုင်မယ်လို့ကျွန်တော်တော့မထင်ပါဘူး
။တကယ်လို့အထက်လွှတ်တော်မှ Republican အမှတ်50 Democrat အမှတ်50အတိအကျနှစ်ဖက်ရှိခဲ့တယ်ဆိုရင်တော့မှသဗ္ဗဟောင်းအဖြစ်ကျူးလွန်တယ်လို့စီရင်ဖို့ဆိုရင် Republican 18ယောက် Democrat ဘက်ကရပ်ဖို့လိုပါတယ်။လိုအပ်တဲ့သတ်မှတ်ချက်ကတော်တော်လေးညင်ကြောင်းပါခင်ဗျာ။ကျွန်တော်သိထားပြီပ
ါ။ဦးသိန်းထိုင်ဦးပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီကနေ့ဖြစ်ပေါ်နေတဲ့နောက်ဆုံးအခြေအနေသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကစူးစီးတင်ပြပေးထားပါတယ်ရှင
်ဒီကနေ့နေပြည်တော်ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ကပြစ်ကတ်နှိမ်နင်းလို့တရားရသွားတဲ့အသက်20ပတ်ဝန်းကျင်အရွယ်အမျိုးသမီးငယ်ကွယ်လွန်သွားပြီဆိုတဲ့သတင်းတွေကြေကြေတင့်ပြန့်ထွက်နေပေမဲ့လည်းကွယ်လွန်သွားတာမဟုတ်သေးပဲသတိပြန်ရတဲ့အခြေအနေမရောက်သေးတာပဲဖြစ်ပြီးအထူးစိုးရင်ရတဲ့အခြေအနေမှာရှိနေတော့မယ်ဆိုတာအနီးမှာရှိနေတဲ့ဆရာဝန်ကအခုတရင်အချင်းချုပ်မပြောခင်အချိန်ပိုင်းအတွင်းဆက်သွယ်မိမြန်းခဲ့တာမှာ VOA ကိုအတည်ပြုပြောဆိုထားပါတယ
်ခုတတိယအတွက်သူကျွန်တော်ကုသတောင်းနေပါတယ်ဆိုတာအတက်ရှိချက်တင်ထားလို့ဖြစ်နေတယ်ဟုတ်ကဲ့ရောမရှိဘူးခင်ဗျာဟုတ်သူကတကယ်တော့ဟိုဟာဒီကျွန်တော်စီးပညာအယူဆအခေါ်ဝေါ်ရဆို GPS 15ဆိုတာတာမန်တူကောင်းပေါ့ GPS 3ဆိုတာကတော့ဒါတည်ယူနေမချားတဲ့အိတ်တွေပေါ့နော်
ဒီလိုမှအင်အားသုံးနေနေဖြုတ်ခွဲမှုအတွင်းနောက်ထပ်အမျိုးသားတအူးလည်းပြင်းထန်ဒဏ်ရာရတဲ့ထဲမှာပါပြီးတခြားလူအယောက်20လည်းဒဏ်ရာရခဲ့ကြပါတယ်။မန္တလေးနဲ့တခြားနေရာတို့မှာလည်းဆန္ဒပြသူတွေကိုအင်အားသုံးနေနေတာတွေဖမ်းဆီးတာတွေရှိခဲ့ပြီးရန်ကုန်အပါအဝင်တချို့နေရာတွေမှာတော့ရဲတပ်ဖွဲ့ကပိတ်ဆို့ဓာတ်ဆီးတာကလွဲလို့အင်အားသုံးဖြုတ်ခွဲတာမရှိခဲ့ပါဘူး။ရင်းများသောဆန္ဒထုတ်ဖော်သူတွေကိုအင်အားသုံးနေနေဖို့အမိန့်ပေးသူအကောင့်တွေပေါ်ဆောင်ရွက်သူအားလုံးကိုလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အရေးယူနိုင်တယ်လို့မြန်မာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews ကသူ့ရဲ့ Twitter မှာဒီကနေ့ရေးထားပါဗျ။ဥပဒေနဲ့မညီတဲ့အထက်အမိန့်ကိုမလိုက်နာဖို့လူညွန်တက်ဖွဲ့ဝင်တွေမှာတာဝန်ရှိတယ်လို့ Mr. Andrews ကပြောတယ်လို့အမိန့်နာခံတဲ့အနေနဲ့အင်အားသုံးနှိမ်နင်းခဲ့ရတာပါဆိုတဲ့အကြောင်းပြချက်နဲ့ကာကွယ်လို့မရဘူးလို့လည်းရေးထားပါဗျ။ဆန္ဒပြသူတွေကိုလူညွန်တက်ဖွဲ့တွေကမမျှတတဲ့အင်အားအသုံးပြုတာကိုလက်မခံနိုင်ဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးMr. Ola M. Grant ကပြောပါရယ်အင်းနေသာစုဝေးခွင့်နဲ့လလစွာဖော်ထုတ်ခွင့်တွေအပါအဝင်အခြေခံလွတ်လပ်ခွင့်တွေနဲ့လူ့အခွင့်အရေးတွေကိုလေးစားဖို့လဲဒီကနေ့ညနေပိုင်းထုတ်ပြန်တဲ့အခုမှာတောင်းဆိုထားပါရယ်နိုင်ငံတော်ဒါမင်ဂန်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုနောက်ထပ်9နှစ်တန်းအတွက်ပြည်တော်စုလွတ်တော်ကတာဝန်ပေးအပ်တဲ့ဥပဒေကိုပြဋ္ဌာန်းလိုက်တဲ့အကြောင်းပြည်တော်စုလွတ်တော်ကုစားပြုကော်မတီ CRPH ကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့အင်္ဂါနေ့ကတယ်လီဖုန်းဆက်သွယ်စကားပြောခဲ့ကြတာမှာမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာဒီမိုကရေစီကိုကာကွယ်သွားရေးအနီးကပ်လက်တွဲလှုပ်ဆောင်သွားဖို့သဘောတူခဲ့ကြတယ်လို့သမ္မတအင်ဂျီတော်ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ရှိထားတဲ့အဆင့်မြင့်နိုင်ငံရင်းနဲ့စီးရေးဆက်သွယ်ဆောင်ရွက်မှုအားလုံးကိုနယူးဇီလန်နိုင်ငံကရဆိုင်လိုက်ပြီးဖြစ်တယ်လို့မြန်မာစစ်ကောင်ဆောင်တွေကိုပြည်ဝင်ခွင့်တားမြစ်တော့မယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျာဆန်နန်အာဒင်းကဒီကနေ့ကြေညာပါတယ်ခင်ဗျာ
။တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကြေညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရောဘတ်လူးဝစ်ဖြစ်ပါတယ်။ VOA ကိုစာရေးသားပြဖို့လိုတဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240 48နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ်။VOA ရဲ့ Facebook စာမျက်နှာနဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သ တော်တော်ရှင်များနေတကွာမြန်မာပြည်သူပြည်သားအားလုံးဘေးပညာဝေးကွာကိုစိတ်နှပြွှင်လန်းချမ်းမြေကြပါစေရှင်ကျမများတင်ဆက်အောင်ပါ
This program has come to you from the Voice of America, Washington.